Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ် September 3ရက်စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတို့မီတာ24 25 30 50နဲ့လိုင်းလက်မီတာ190တို့ကနေစတင်ဆက်လွှင့်နေပါပြီ။ဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုမှခွန်ညိုနဲ့ကျွန်မအနားလောက်လို့ပြောပြပေးမှာပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားတရုတ်နိုင်ငံကိုရောက်ရှိနေပါပြီ။မနစ်ကပါရီမှာရရှိခဲ့တဲ့ကာဗွန်ဒိုင်အောက်ဆိဒ်တန်းွေရှော့ချရေးသဘောတူညီချက်ကိုအတည်ပြုကြောင်းတရုတ်နိုင်ငံကဒီကနေ့ကပဲကြေညာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမှာဇူလိုင်လ3ရက်နေ့ကလူ22ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တပ်ခိုက်တဲ့သူတွေကိုတင်နန်းပေးခဲ့သူအဖြစ်ယုံကြည်ရသူဟာတောက်ကြနေညကစီးနှင်းဝင်ရောက်မှုမှာသေဆုံးသွားပြီလို့ရဲအရာရှိတွေကပြောပါတယ်။ဒီလိုသတင်းတွေကြားဖို့ရှိပါတယ်ကိုရန်နိုင်
။ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်အထဲမှာတော့နေပြည်တော်မှာကျင်းပတဲ့21ရာစုဖင်လုံညီလာခံကတော့ဒီကနေ့မှာပဲကျင်းပပြီးသွားခဲ့ပါပြီ
။ကိုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုပြောရဲမှာသွားရတဲ့ကဒီလိုဖြစ်တာဟာဘာမှကြောက်ရွံ့မှု
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဖင်လုံညီလာခံမှာဒီကနေ့ပြောသွားတာဖြစ်ပါတယ်။နေညိုင်းညီလာခံနောက်ဆုံးနှစ်သတင်းပေးပို့ချက်အပြည့်စုံနဲ့အတူဒီညီလာခံကနေရှေ့ပါရီဆက်လုပ်သွားဖို့လိုတယ်လဲဆိုတဲ့နိုင်ငံရေးကိစ္စခက်တွေရဲ့သုံးသပ်ချက်တွေကိုလည်းနားဆင်ရမှာပါ။ဒါပြင်ပတ်စင်ကဏ္ဍတွေမှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့မခွန်ညူလို့အကြေညာပေးမှာဖြစ်ပါတယ်ဗျာ။
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတခြားကမ္ဘာကောင်ဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားတရုတ်နိုင်ငံဟန်ဂျိုကိုစနေနေ့နေ့ခင်းပိုင်းမှာရောက်ရှိပါရယ်ညီလာခံမကျင်းပခင်မှာတရုတ်သမ္မတရှီကျင်းပင်နဲ့အိုဘားမားတွေ့ဆုံမှာပါထိပ်သီးညီလာခံကိုတနင်္ဂနွေနဲ့တနင်္လာနေ့ရက်တာကျင်းပမှာပါဒီညီလာခံပြီးရင်မစ္စတာအိုဘားမားဟာလာအိုစ်နိုင်ငံဗီယန်ချင်းကိုဆက်လက်ထွက်ခွာပြီးအင်္ဂါကနေဂျာရာပရင်းနေ့ထိကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်မှာပါ G20 ညီလာခံအတွင်းခဲ့တဲ့အကြောင်းအရာအတော်များများနဲ့မစ္စတာအိုဘားမားရင်ဆိုင်ရမှာဖြစ်တယ်လို့နေကွေးနေတဲ့ကမ္ဘာစီးပွားရေးဦးမော်လာအောင်ဘလို့အကောင်းဆုံးလုပ်ကြမလဲဆိုတာနဲ့ရာဒီဥတုပြောင်းလဲမှုကိုရပ်တန့်သွားအောင်82လောက်ကင်သွားဖို့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကအကောင်းဆုံးတွေအပြင်းထန်ဆွေးနွေးကြမှာပါ။အိုဘားမားဟာသမ္မတတယောက်အနေနဲ့အာရှကိုဆက်တဲ့ချိန်မြောက်ခီထွက်တာဖြစ်ပြီးသူ့ရဲ့၈နှစ်ကြာသမ္မတတက်တန်းအတွင်းအာရှဒေသရင်းအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုအကောင်းအောင်ကြိုးပမ်းလာတာဖြစ်ပါတယ်။အိုဘားမားဟာတရုတ်သမ္မတရှီအပြင်တူရကီသမ္မတရာဂျစ်ထိုင်ယက်အာရိုဝါနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းညီလာခံပေးပါမှာတွေ့ဆုံလိမ့်မယ်လို့ခန့်မှန်းရပါတယ်။ဗြိတိန်ဝန်ကြီးချုပ်သရီဇာမေနဲ့လည်းတနင်္ဂနွေနေ့မှာအိုဘားမားတွေ့ဆုံမယ်လို့အင်ဖြူရောကပြောပါတယ်။ဒါဟာဆိုရင်ဥရောပတံတမကကနေဗြိတိန်နိုင်ငံခွဲထွက်ဖို့မဲပေးရွေးချယ်ခဲ့တာကြောင့်ဒေးဗစ်ကင်မရွန်ယာထူးကနှုတ်ထွက်ပြီးဇူလိုင်လမှာစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်မေနဲ့အိုဘားမားတို့ပထမဆုံးအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်။
မနစ်ကပါရီမှာရခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုဒ်တန်းငွေရှော့ချရေးသဘောတူညီချက်ကိုအတည်ပြုကြောင်းတရုတ်နိုင်ငံကဒီကနေ့ပဲကြေညာသွားပါတယ်။ဒါကြောင့်ဒီနှစ်ကုန်မှာပါရီသဘောတူညီမှုအကောင့်ထဲပို့ဖို့ကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်လာပါတယ်။အမေရိကန်အနေနဲ့လည်းတရုတ်နိုင်ငံဟွန်ဂျူးမြို့မှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ညီလာခံမတိုင်ခင်ပဲရစ်သဘောတူညီချက်မှာတရားဝင်ပူးပေါင်းဆောင်ရွက်ခဲ့တဲ့အကြောင်းကြေညာလိုက်မယ်လို့ယူဆရပါတယ်။သမ္မတအိုဘားမားအစိုးရတက်တန်း၈နှစ်အတွင်းမှာအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအင်တာနက်ကနေသတင်းအချက်အလက်တွေခိုးယူတိုက်ခိုက်မှုတောင်တရုတ်ပင်လယ်အရေးနဲ့တရုတ်ရဲ့အိမ်နီးချင်းတောင်ကိုရီးယားမှာဒုံးလက်နဲ့ကာကွယ်ရေးတက်ဖြတ်ချထားမဲ့အစီအစဉ်တွေကြောင့်ဆက်ဆံရေးတင်းမာမှုမြင့်မားခဲ့ပေမဲ့ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ရင်းမာတော့အတူလက်တွဲဆောင်ရွက်ဖို့နှစ်နိုင်ငံလုံးကကြေညာခဲ့တာပါ။ဆက်ရုံလုံယုံတွေကြောင့်ကာဗွန်ဒိုင်အောက်ဆိုဒ်ဓာတ်ငွေထုတ်လွှတ်မှုအမြင့်ဆုံးနိုင်ငံဟာတရုတ်ဖြစ်ပြီးအမေရိကန်ကဒုတိယအများဆုံးဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံပေါင်းရဲ့ဒီကာဗွန်ဒိုင်အောက်ဆိုဒ်ဓာတ်ငွေထုတ်လွှတ်မှုပမာဏဟာတစ်ကမ္ဘာလုံးရဲ့38ရာခိုင်နှုန်းရှိနေတာပါ။
အမေရိကန်သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတို့ရဲ့စကားစစ်ထိုးပေါ်ရဟအမြဲလိုအရေးပါလာပါတယ်။ဒါပေမဲ့လည်းပုံမှန်မဟုတ်ပဲလူကြိုက်နည်းလာတဲ့သမ္မတကိုယ်စားလှယ်လောင်းတွေဖြစ်တဲ့ Hillary Clinton နဲ့ Donald Trump နဲ့အူစလုံးအတွက်ဒီနှစ်စကားစစ်ထိုးပေါ်ရဟမဲဆန္ဒရှင်တွေပေါ်ပုံမှန်ထက်လွန်မိုးမဲ့ပုံရှိပုံပေါ်ပါရယ်။ဒီနှစ်အတွက်မဲဆန္ဒရှင်တွေရဲ့သဘောထားပြက်ပြက်သားသားမရှိလာသလိုတစ်ဖက်ဖက်ကိုထောက်ခံမှုစိတ်ဆန္ဒရှိတဲ့သူတွေအတွက်တစ်ဖက်ကိုပြောင်းပြီးတော့မဲပေးလိုက်ဖို့ကတိတ်မခက်လာဘူးဆိုပြီးတောင်ကာရိုလိုင်းနာတက္ကသိုလ်နိုင်ငံရေး Institute က Director Dan Shana က AP သတင်းဌာနကိုပြောပါရယ်။ ။ Washington Post နဲ့ ABC သတင်းဌာနတို့ဒီသတင်းမှာအစောပိုင်းကထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုအရ American 47ရာခိုင်နှုန်းက Hillary Clinton ကိုသဘောကျပြီးတော့56ရာခိုင်နှုန်းကသဘောမကျဘူးလို့ The Washington Post ကဆိုပါတယ်။ဒါဟာလူမှုအမြင်ကွင်းမှာ25နှစ်နီးပါးကြာအောင်ကျင်းလည်ခဲ့တဲ့ Hillary Clinton အတွက်လူကြိုက်အနည်းဆုံးကာလလည်းဖြစ်တယ်လို့ဆိုပါတယ်။ Trump ရဲ့အခြေအနေကပိုးပြီးတော့တောင်ဆိုပါတယ်။ American 35ရာခိုင်နှုန်းကလာသူ့ကိုထောက်ခံပြီးတော့63ရာခိုင်နှုန်းကသဘောမကျဘူးလို့သတင်းစာကဖော်ပြပါတယ်။သမ္မတကိုစလဲလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲကို3ချိန်ကျင်းပမှာဖြစ်ပြီးပထမဦးဆုံးပွဲကတော့ September 26ရက်နဲ့ဒုတိယပွဲကတော့ October 19ရက်နဲ့ဒီခါမှရှင် October 9ရက်နဲ့တတိယပွဲကတော့19ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုအလဲပိုင်းအိုကလာဟိုမာပြည်နယ်မှာစနေနေ့မနက်ကပြည်အား 5.6 ရှိတဲ့မြင်းငလင်းလှုပ်သွားခဲ့ပြီးအမေရိကန်အလဲပိုင်းဒေသအတော်များများမှာဒီငလင်းလှုပ်တာကိုသိလိုက်ကြပါတယ်။အခုချိန်ထိတော့ထိခိုက်ဒဏ်ရာရတဲ့သတင်းမရှိသေးပဲအိုကလာဟိုမာပြည်နယ်စစ်တီမြို့ကန်တွေကပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တယ်လို့ပြောကြောင်းအဲ့ဒီဘက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အမေရိကန်ဘူမိတိုင်းတာရေးဌာနကတော့ဒီထိခိုက်ဒဏ်ရာရမှုပျက်စီးဆုံးရှုံးမှုတွေနည်းနိုင်တယ်လို့ပြောပါတယ်။အိုကလာဟိုမာပြည်နယ်ပေါ်နီမြို့အနောက်မြောက်ဘက် 14 ကီလိုမီတာအကွာကိုဗဟိုပြုပြီးဒီငလင်းလှုပ်သွားခဲ့တာပါ။ဒါပေမဲ့ငလင်းဗဟိုချက်နဲ့ကီလိုမီတာ900အကျော်မှရှိတဲ့မစ်ဆူရီပြည်နယ်ဆင်လူးဝစ်မြို့Iowa ပြည်နယ်ဒမွိုင်းမြို့တို့အထိငလင်းလှုပ်တာကိုခံစားသိရှိခဲ့ကြပါတယ်။အလားတူပဲ2012ခုနှစ်တုန်းကလည်း Oklahoma ပြည်နယ်မှာအင်အားအပြင်းဆုံးငလင်းတစ်ခုလှုပ်ခဲ့ပါတယ်။ Oklahoma ပြည်နယ်မှာအခုနှစ်ပိုင်းတွေအတွင်းပြင်းအား3နဲ့အထက်ငလင်းတွေလှုပ်လာတာဟာမြေကြီးတွေကအရေးဖိအားကိုသုံးပြီးမြေကြီးတွေကလောင်စာတွေကိုထုတ်ယူမှုကြောင့် Oklahoma ပြည်နယ်အစိတ်ပိုင်းတချို့ကိုမြောက်ပိုင်း California ပြည်နယ်လိုပဲငလင်းလှုပ်လေရှိတဲ့နေရာဖြစ်လာစေတယ်လို့ AP သတင်းဌာနကဆိုပါတယ
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းကနေစနေနေ့ညပတ်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာမကြာခင်ရက်ပိုင်းအတွင်းပြည်ပခီးစဉ်တွေဆက်တိုက်ထွက်ဖို့ရှိနေပါတယ်။ဒီထဲမှာပထမအဦးဆုံးခီးစဉ်ကတော့အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးတွေကျင်းပမယ့်လာအိုစ်နိုင်ငံကိုသွားမှာပါ။ဒီခီးစဉ်တွေနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဌာနညွန်ကြားရေးမှူးဒေါက်အေးအေးဆိုက VOA ကိုအတည်ပြုပြောဆိုပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုလာအိုစ်နိုင်ငံ Vientiane မြို့တော်မှာ September 6ရက်နေ့ကနေ10ရက်နေ့ထိကျင်းပမှာဖြစ်ပြီး American သမ္မတ Barack Obamaအပါဝင်ဒေတာရင်းကထိတ်တန့်ကောင်းဆောင်နဲ့တက်ရောက်ကြပါမယ်။နိုင်ငံကောင်းဆောင်အတိအသေးမိန့်ခွန်းပြောကြမယ်။83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတော့ September 20ရက်နေ့မှာစတင်ပါမယ်။နယူးယောက်မြို့မှာကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုကိုဒေါက်အောင်ဆန်းစုကြည်လာရောက်တဲ့အခါ Washington DC မြို့တော်ကိုလည်းလာပြီးတော့သမ္မတ Barack Obama နဲ့တီးခြားတွေ့ဆုံမှာဖြစ်ပေမဲ့အစီအစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။သမ္မတ Obama ကသူ့ရဲ့သမ္မတတက်တန်းအတွင်းအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဒေါက်အောင်ဆန်းစုကြည်ကိုဖိတ်ကြားတာကိုဒေါက်အောင်ဆန်းစုကြည်ကလက်ခံထားတာပါ။အမေရိကန်အစိုးရအမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ် Ben Rhodes ရဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်တွင်နေပြည်တော်မှာဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာသမ္မတ Obama ရဲ့ဖိတ်ကြားချက်ကို Ben Rhodes ကပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံဂေါဝပြည်နယ်ပန်ဂျပ်မြို့မှာအောက်တိုဘာလ15ရက်နဲ့16ရက်တွေမှာကျင်းပမဲ့၈ကြိမ်မြောက် BRICS ထိပ်သီးအစည်းအဝေးနဲ့အတူ BIMSTEC ထိပ်သီးအစည်းအဝေးကိုလည်းကျင်းပမှာပါ။BRICS ထိပ်သီးအစည်းအဝေးပေါ်ကို Brazil, Russia, India, တရုတ်၊တောင်အာဖရိကနိုင်ငံတွေကကောင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ BIMSTEC ကတော့ Bangladesh, India, Myanmar, Sri Lanka, Thai, Bhutan နဲ့ Nepal နိုင်ငံတွေကကောင်းဆောင်တွေတက်ရောက်မဲ့ထိပ်သီးအစည်းအဝေးပါ။ BRICS ထိပ်သီးအစည်းအဝေးအင်ရှင်နိုင်ငံဖြစ်တဲ့ India က BIMSTEC အဖွဲ့ဝင်နိုင်ငံတွေကကောင်းဆောင်တွေကိုလည်းတဘာတည်းဖိတ်ကြားပြီးအားလုံးတွေ့ဆွေးဆွေးနွေးနိုင်အောင်စီစဉ်ထားတာဖြစ်ပါတယ်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့စနေနေ့ညနေမွန်းလွဲ3နာရီကျော်မှာမြန်မာနိုင်ငံရန်ကုန်လေစိတ်ကိုဆက်ရောက်လာခဲ့ပါတယ်။မစ္စတာအာနန်ဟာစက်တင်ဘာလ5ရက်မှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးနောက်ပူးတွဲသတင်းစာရှင်းလင်းပွဲကျင်းပပါလိမ့်မယ်။အဲ့ဒီနေ့မှာပဲမစ္စတာအာနန်ကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကြေညာမှလည်းဖြစ်ပါတယ်။သူကရခိုင်ပြည်နယ်စစ်တွေမျိုးကိုစက်တင်ဘာလ6ရက်နဲ့9ရက်တွေမှာတွားဖို့ရှိပါတယ်။သူ့ရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းရခိုင်ပြည်တွင်းကတက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့လည်းစီစဉ်ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်မှာဇူလိုင်လ၃ရက်နေ့ကလူ22ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခတ်ခဲ့တဲ့သူတွေကိုတင်နန်းပေးခဲ့လို့ဖြစ်ယုံကြည်ရသူတောက်ကြနေညကစီးနင်းဝင်ရောက်မှုမှာသေဆုံးသွားတယ်လို့အစင်းမြင့်ရဲ့အရာရှိတဦးကဆိုပါတယ်။မူရက်ဆိုတဲ့လူဟာတရားမဝင်ဂျမတ်အူလ်မူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ကကောင်းဆောင်သူဦးဖြစ်ပြီး IS အကြမ်းဖက်ဖွဲ့နဲ့မဟာမိတ်ဖွဲ့ထားတဲ့အုပ်စုဖြစ်တယ်လို့နောက်ထပ်ရဲဌာနစုံစမ်းရေးမှူးချုပ်မူခါရမန်ကပြောပါတယ်။ဒါကမျိုးအပြင်ဖက်ကမူရက်ပုံအောင်နေတဲ့နေရာကိုရဲတွေကဝင်ရောက်စီးနှင်းချင်းအပြန်အလှန်ပစ်ခတ်မှုဖြစ်ပွားချိန်တွင်တေဆုံသွားတာပါစစ်သွေးကြော်တွေကတောခုတ်ဓာတ်တွေပစ္စတိုသနတ်တွေလက်ပစ်ဘုံးတွေနဲ့တိုက်ခိုက်တာကြောင့်ရဲလေးဦးဒဏ်ရာရသွားတယ်လို့စုံစမ်းရေးမှူးချုပ်ရမန်ကပြောပါရယ်ဇူလိုင်လလဖက်ရည်ဆိုင်တွင်အကြမ်းဖက်မှုကိုနောက်ွယ်ကနေကြံစီခဲ့တယ်လို့ဆွဆွဲခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဖွားထမီအမက်ခေါ်ဘူရီပုံအောင်နေတဲ့နေရာကိုရဲတွေကဝင်ရောက်စီးနှင်းပြီး6ရက်အကြာမနစ်တောက်ကြနေကစီးနှင်းမှုဖြစ်ပွားခဲ့တာပါစီးနှင်းမှုအတွင်ချိုဟူရီတေဆုံသွားခဲ့တာဖြစ်ပါရယ်
ဖိလစ်ပိုင်နိုင်ငံမှာတောက်ကြနေကဒါဘာယိုမျိုးကဈေးကြီးတစ်စည်းအတွင်းပောက်ကွဲမှုဖြစ်ပြီးအနည်းဆုံးလူ14ယောက်သေဆုံးအများပြားဒဏ်ရာရခဲ့တာနဲ့ပတ်သက်လို့သမ္မတကနိုင်ငံတဝန်းဥပဒေစိုးမိုးမှုကင်းမဲ့တဲ့အခြေအနေဖြစ်ကြေညာခဲ့ပါတယ်ဖိလစ်ပိုင်သမ္မတဒူတာတေကမြို့တော်ဝင်အဖြစ်နှစ်ပေါင်း20ကျော်အုပ်ချုပ်ခဲ့တဲ့သူ့ရဲ့ဇာတိဒါဘာယိုကိုတွားရောက်လဲပတ်ချိန်မှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပေမဲ့သမ္မတရှိတဲ့နေရာနဲ့ပောက်ကွဲမှုဖြစ်တဲ့ဈေးနဲ့တော့မနှီးပါဘူးဥပဒေစိုးမိုးမှုကင်းမဲ့တဲ့အခြေအနေကြေညာချက်အရာစစ်တပ်အနေနဲ့ရဲတပ်ဖွဲ့တွေနဲ့အတူစစ်ဆေးရေးဂိတ်တွေမှာအတူတာဝန်ထမ်းဆောင်မှာဖြစ်တယ်လှည့်ကင်းတွေကိုလည်းတိုးချဖို့အခွင့်ပြုထားပါတယ်။သမရကစစ်နယ်ရဲတပ်ဖွဲ့ဝင်တွေကသူ့ရဲ့စီကံတတ်မှတ်ချက်တင်တဲ့အညီတိုင်းပြည်ကိုကာကွယ်ကွပ်ကဲသွားမှာဖြစ်တဲ့အကြောင်းပြောပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညူတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့နေပြည်တော်မှာဒီကနေ့ပဲကျင်းပပြီးစီးသွားတဲ့21ရာစုပင်လုံညီလာခံရဲ့ဒီနေ့အခြေအနေကိုပြောပြချင်ပါတယ်။21ရာစုပင်လုံပြည်ထောင်စုညီညာရေးညီလာခံပထမကြော့ဟာဒီကနေ့ပဲပြီးဆုံးသွားခဲ့ပါပြီ။ဒုတိယကြော့ညီလာခံကိုတော့နောက်6လအကြာမှာကျင်းပဖို့ရှိပြီးတော့ဒီကြားထဲမှာတော့အမျိုးသားအစည်းအဝေးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်သွားမှာဖြစ်ပါတယ်။အခုညီလာခံအတွင်းတင်ပြချက်တွေဟာဖွင့်ပွင့်လင်းလင်းရှိသလိုအပြန်အလှန်ဝေဖန်မှုတွေလည်းရှိခဲ့တာပါ။ဒါပေမဲ့လည်းငြိမ်းချမ်းရေးအတွက်ရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့အစိုးရအနေနဲ့ရှေ့ကပဲဖြစ်ဖြစ်နောက်ကပဲဖြစ်ဖြစ်ရပ်တည်ပြီးတော့ဖေးမှလက်တွဲဆောင်ရွက်သွားပါမယ်လို့ဒေါက်ဆန်းစုကြည်ကကတိပေးသွားပါတယ်။နေပြည်တော်ငြိမ်းချမ်းရေးညီလာခံမှာရောက်နေတဲ့ကိုသားညုံကသတင်းပေးပို့ထားပါတယ်ခင်ဗျာ။
လေတာချင်းပါတဲ့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံတွင်းမှာတော့အစိုးရတက်မတော်နိုင်ငံရေးပါတီတွေနောက်ပြီးတိုင်းသာလနဲ့ကန်ဖွဲ့စည်းသီးသီးကသူတို့ရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ယက်တီချက်သဘောထားတွေကိုပို့လင်းလင်းပဲစာတမ်းတွေတင်သွင်းဆွေးနွေးသွားတာတွေ့ရပါတယ်။ဒီနေရာမှာတက်မတော်နဲ့တိုင်းသာလနဲ့ကန်ဖွဲ့စည်းသီးတွေကြားမှာငြိမ်းချမ်းရေးနဲ့ပတ်သက်လို့သူတို့ရဲ့ယက်တီချက်သဘောထားတွေဟာအတော်လေးကွဲလဲနေတာမို့လို့စိုးရိမ်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်။ဒါပေမဲ့လည်းပြဿနာကိုစိုးရိမ်စရာမလိုဘဲနဲ့ပြဿနာကိုရှောင်နာမှစိုးရိမ်စရာကောင်းတယ်ဆိုပြီးတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအပိတ်မေခွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်
။အခုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုယ်စီရဲ့မှာသူကလည်းဒါဒီလိုပြစ်တာဟာဘာမှကြောက်စရာမရှိဘူးလို့ဒီမှာဒီလိုပဲယူကြည့်ပါ။စိုးရိမ်စရာမရှိပါဘူး။ပြဿနာကိုစိုးရိမ်စရာမရှိပါဘူး။ပြဿနာမရှိရင်ဆောင်နာတော့ဆောင်နေရတာလားကဒါကစိုးရိမ်စရာဖြစ်ပါတယ်။ရှင်းနိုင်မှာပေါ့ဗျာ။ဒါကတော့တတိယရှင်းနေကျွန်တော်ဒီပြဿနာတွေရင်းဆိုင်မယ်။ရှင်းရှင်းနိုင်ရဲ့အရေးချင်းတွေကိုကျွန်တော်တို့မွေးထုတ်မယ်။ကျွန်တော်တို့အတူလက်ပဲပြီးတော့တူဦးတူဦးကူညီမယ်။ဖိမမယ်။တူဦးရဲ့အမြင်ကိုတူဦးကလေးစားမယ်။နားထောင်မယ်။သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုသိနေတာလဲဆိုတာကိုစဉ်းစားမယ်။ဒါမှကျွန်တော်တို့အားလုံးကညီညီညွတ်ညွတ်နဲ့ဆက်ပြီးတော့လူချင်းနဲ့ညီတိုင်းပန်းတိုင်းကိုရောက်သွားနေမှာဖြစ်ပါတယ်
။အတိတ်ရဲ့စီမံမှုကိုခံမဲ့စားအနာဂတ်ကိုစီမံကြဖို့နဲ့မတူညီချက်တွေကိုအပြန်အလှန်လေးစားကြအဖြစ်ညီငယ်ရေးပန်းတိုင်းကိုရောက်သွားနိုင်မယ်လို့ဒေါက်ဆာဆုကြည်ကပြောခဲ့ပါတယ်။အခုဒီ21ရာစုပင်လုံညီလာခံစနစ်ချက်တွေအားလုံးကိုနိုင်ငံပိုင်သတင်းဌာနတွေကလည်းတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။ဒါဟာပြည်သူတွေအနေနဲ့ညီငယ်ရေးဖြစ်စဉ်ဟာဘလောက်ထိခက်ခဲလဲဆိုတာကိုသိနိုင်အောင်လို့နဲ့ဘသူတွေကပြည်သူတွေအပေါ်မှာစေတနာထားတယ်ဆိုတာကိုပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်မှုဖြစ်တယ်လို့ဒေါက်ဆာဆုကြည်ကပြောခဲ့ပါတယ်။အခုဒီစနေပွဲအတွင်းဖက်ရယ်နဲ့ပတ်သက်လို့ယူဆပြောင်းစုတက်မတော်ဖွဲ့စည်းမှုအယူဆတွေမှာတက်မတော်နဲ့တိုင်းရင်းသားတွေကြားနောက်တိုင်းရင်းသားချင်းချင်းကြားမှာလည်းအတော်လေးမတူကိုယ်လဲချက်တွေရှိခဲ့ပါတယ်။ဒါအပြင်ညီနေအိလုပ်ငန်းစဉ်ရှစ်ဆက်အကောင့်ထဲဖော်ရေးပိုင်းမှာလည်းအခက်အခဲတွေရှိနေပါတယ်။ရှစ်တလဝင်းကျင်မှာကျင်းပတော့မဲ့မျိုးသားအဆက်နိုင်ငံရေးစနေပွဲတွေကိုတက်ရောက်နိုင်ဖို့ဒီ NCA နိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်စဲစာချုပ်ကိုလက်မှတ်ထိုးရမယ်လို့တက်ဖက်ကလူလာတဲ့သဘောမှာတွေ့ရပါတယ်။ NCA လက်မှတ်မထိုးထားတဲ့တိုင်းရင်းသားတွေဘက်ကတော့ဒါကိုချိန်ဆနေကြတော့မှ သူတို့ဘက်ကလူလာချက်တွေကိုတောင်းဆိုထားတဲ့အကြောင်း NCA လက်မှတ်ထိုးအဖွဲ့မှာမပါတဲ့ရှမ်းပြည်မြောက်ပိုင်းဒီရှမ်းပြည်တိုးတက်ရေးပါတီ SSC ရဲ့ဒုတိယဥက္ကဋ္ဌစိုက်ခွန်ဆိုင်က VOA ကိုပြောပါတယ
်ဒီလိုအပြစ်ခတ်ရဆဲရေးအစိုးရအကြေညာပေးဖို့ပြီးရင်တစ်ချက်တည်းကျွန်တော်တို့တိုင်းရင်းသားလက်မှတ်မထိုးရတဲ့တိုင်းရင်းသားတွေလည်းနဲ့အပြင်အတိုင်းသားအားလုံးပေါ့ကျင်ညာမယ်ဒါတစ်ချက်နော်နောက်ပြီးတော့ကျွန်တော်တို့အရေးကြီးဆုံးကအားလုံးပါဝင်နိုင်ရေးနော်အားလုံးပါဝင်နိုင်ရေး NCA ရဲ့အပိုက်33ပေါ့သူ33ပဲရှိတယ်လေအဲအလုံးပါဝင်နိုင်ရေးအတိုင်းအဲ့တိုင်းလို့ပို့ဆိုတော့နှစ်ဖွဲ့သုံးဖွဲ့ကိုကြံထားခြင်းအပြင်ပြည်တွင်းစီမိကိုမိခဲပြဖုံးတို့လို့ဖြစ်တယ်လေကြီးမိုးကြီးလေတွေပဲတိုက်လာရင်ဒီမိဘွားကလေးကတော်မိကြီးအဖြစ်လောင်သွားနိုင်တယ်ဒါမှမဟုတ်ကျွန်တော်တို့ပြောတာပါငင်းညာရင်ညင်းတပြည်လုံးအပြစ်ခတ်ရဆေးရေးဆိုတဲ့ဂုံနဲ့ဒရက်နဲ့ညီဖို့လိုတယ်เนาะအဲ့ဒါမှတန်ရင်ကျွန်တော်ကဂုံရှိရှိတက်ခါရှိရှိအားလုံးနှစ်ဖက်စလုံးပေါ့เนาะအစိုးရနဲ့ကျွန်တော်တို့ကလည်းဒီတန်းတူမြတ်တာဆိုတာနဲ့ကျွန်တော်တို့ဒီလုံနိုင်ပါလိမ့်မယ်ဟုတ်လား
အခုအမျိုးသားအဆင့်နိုင်ငံဆွေးနွေးပွဲတွေမတိုင်ခင်မှာရော NCA လက်မှတ်ထိုးနိုင်မယ့်အနေအထားရှိကြ
တယ်အဲ့ဒါကိုကျွန်တော်ဆွေးနွေးမယ်ဆက်ဆွေးနွေးမယ်ဆက်ဆွေးနွေးပြီးတော့မှကျွန်တော်တို့စူးစမ်းပါမယ်သူတို့လိုချင်တဲ့အပိုင်းကိုလည်းကျွန်တော်တို့ပြစ်ပယ်မထားပါဘူးကျွန်တော်လည်းစဉ်းစားပါမယ်ကျွန်တော်လည်းညှိနှိုင်းပါကျွန်တော်တို့လိုချင်တဲ့အပိုင်းကိုလည်းသူတို့ပြစ်ပယ်မထားဘဲနဲ့အပြန်အလှန်ပေါ့နော်ကျွန်တော်တို့တန်းတူမြတ်တာဆိုတာနဲ့ဆက်လက်ဆွေးနွေးတော့ဖို့ကျွန်တော်မျှော်လင့်ပါတယ်ဟုတ်ကဲ့
ဒေါ်ဆန်းစုကြည်ကတော့အခု27ရာစုပင်လုံညီလာခံဟာညဉ့်ညဤဖြစ်စဉ်ရဲ့အစိတ်ပိုင်းတရဖြစ်တယ်လို့ပြောပါတယ်။ညဉ့်ညဤလုပ်ငန်းစဉ်ကိုလည်း3နှစ်ကနေပြီးတော့9နှစ်ထိလှုပ်သွားဖို့ရည်မှန်းထားကြတာပါ။လေးလာလူအချို့ကတော့ညဉ့်ညဤဖြစ်စဉ်တစ်ခုလုံးအောင်မြင်ဖို့ဆိုရင်တော့ဒီထက်အချိန်ယူရနိုင်တယ်လို့ခန့်မှန်းကြပါတယ်။ဘာဖြစ်ဖြစ်ဒီညီလာခံရဲ့ရလဒ်မှာတော့မတူကွလဲချက်တွေကိုပြုဝင်လင်းလင်းနဲ့အပြန်အလှန်တိုက်ခွင့်ရလိုက်ကြလို့ပဲညဉ့်ညဤလုပ်ငန်းစဉ်ဟာခက်ခဲပြီးတော့အပြန်အလှန်ယုံကြည်နားလည်မှုတွေလိုအပ်နေကြတော့မယ်ဆိုတာကိုလည်းတွေ့လိုက်ကြရပါတယ်ခင်ဗျာ။ကျွန်တော်တားညူပါနေပြည်တော်ကနေပြည်တော်တရင်ပြေးပို့ပါတယ
်ကိုတားညူနေပြည်တော်ကနေတရင်ပြေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ27ရာစုပင်လုံညီလာကကန်းဒီအစပြုပြီးတနိုင်ငံလုံးတိုင်းတာနဲ့လုံခြုံတည်ငြိမ်ပြီးတိုင်းသားပြည်သူလူထုဘဝတွေအတွက်ပုံပြီးခိုင်မာလေးနဲ့လက်တွေ့ကြတဲ့အစ်မန်နဲ့ငင်းငယ်ရေးပေါ်ဆောင်မှုတွေကိုဆက်လက်လှုပ်သွားဖို့လိုတယ်လို့နိုင်ငံရေးအကဲခတ်တွေကပြောဆိုလိုက်ပါတယ်နှစ်ပေါင်းများစွာဖြစ်ခဲ့တဲ့ပြည်တွင်းစစ်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့စစ်ပီးဒုက္ခသည်တွေနဲ့ဒေသခံတွေရဲ့လူခွင့်ရေးချုပ်ပေါက်ခံရမှုတွေကိုလည်းအရေးတကြီးအလေးထားဆက်လက်ဆွေးနွေးကြဖို့တိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုတီကိုရိုင်းဦးဆောင်စီစဉ်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကတော့ဒီကနေ့ပြီးဆုံးသွားပြီဖြစ်ပါတယ်တက်ရောက်လာတဲ့သူတွေရဲ့မတူကွဲပြားတဲ့ယက်တီချက်တင်ပြဆွေးနွေးမှုတွေကနေမပြေလည်မှုတွေကိုဖြေရှင်းနိုင်မယ်ကောင်းမွန်တဲ့နည်းလမ်းအဖြေထွက်နိုင်ဖို့ကတော့အချိန်ယူရလိမ့်မယ်လို့သုံးသပ်မှုတွေရှိပါတယ်ညီလာခံချင်းမကြိမ်၄ရက်တာလုံးနိုင်ငံရေးအစုအဖွဲ့ကပါဝင်သင့်ပါဝင်ထိုက်သူအနေနဲ့တက်ရောက်ခဲ့တဲ့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူရဲ့တင်နန်းမိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငိမ့်ကသူ့အမြင်အခုလိုပြောပါတယ
်ဒီညီလာခံမှာတော့အဖွဲ့အစည်းကြီးကကိုယ်စားလှယ်အဖွဲ့လိုက်သူတို့ကတယောက်ကိုဆိုလို့ရှိရင်10မိနစ်တင်ပြခွင့်ရပါတယ်အဲ့တော့စုစုပေါင်းတင်ပြတဲ့သူက82ယောက်ဆိုတော့အမြင်တွေကလည်းမျိုးစုံပေါ့နော်တော်တော်လေးလဲကွဲပြားကြတဲ့အနေအထားတွေရှိပါတယ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းတက်သလိုလက်မှတ်မထိုးထားတဲ့အဖွဲ့တွေလည်းသူတို့ရဲ့ဟိုရည်တည်ချက်ကိုတင်ပြနိုင်တဲ့အနေအထားတော့ရှိပါတယ်ဆိုတော့နောက်တစ်ခုကတော့လည်းချက်ချင်းကြီးပြည်လည်မယ်လို့လည်းမယူဆနိုင်ပါဘူးဒါညီညာရေးလုပ်ငန်းစဉ်က process ပေါ့ဟိုရေးရှိဆက်သွားရမယ်ရေးရှိလည်းအပြန်အလှန်အပေးယူနေတဲ့ဟိုသွားမယ်လို့ထင်ပါတယ
်လေးရတာကျင်းပခဲ့တဲ့27ရာစုပင်လုံကိုတက်ရောက်လာတဲ့လက်နက်ကိုင်းဖွဲ့တွေနိုင်ငံရေးအင်အားစုတွေရဲ့သဘောထားရည်တည်ချက်တွေကိုဖတ်ကြားတင်သွင်းတဲ့အစီရင်ခံစာတွေတင်ပြချက်တွေကနေတဆင့်ပြည်သူတွေဘက်ကသိရှိခွင့်ရလိုက်ပြီးဖြစ်တဲ့အတွက်ရှေ့လျှောက်လှုပ်ဆောင်ရမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘလို့ပုံဖော်သွားကြမလဲဆိုတာအသေးချာဆက်ဆွေးနွေးသွားကြရမယ်အနေအထားဖြစ်နေတာပါတိုင်းရင်းသားအရေးလေးလာအကဲခတ်သူပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းက
ရရေချေသွားရမှာပဲရေချေသွားရင်ကျန်တဲ့တယောက်နားလည်မှုရအောင်ဆွေးနွေးရင်းနဲ့ဖြည်းဖြည်းချက်မှဒါသဘောတူညီချက်ကိုကြည့်မယ်ဆိုရင်တော့တမတော်ကပြောသလိုပေါ့3နှစ်နဲ့5နှစ်အတွင်းရအောင်လုပ်မယ်ဆိုတော့ဒီတန်းတန်းမှာရအောင်လုပ်မယ်ဆိုတဲ့သဘောမျိုးပြောတာရှိတယ်အဓိကအရေးကြီးတာကတော့တက်မတော်ရဲ့အဲကျွန်တော်တို့အိုက်တိုင်းသားလက်နက်ကင်အဖွဲ့ရဲ့နောက်ပြီးတော့ NLD အစိုးရရဲ့ပေါ့နော်အဲ့ဒီသုံးခုကတော့အဓိကဆွေးနွေးကြရမှာပေါ့
တိုင်းပြည်မှာနှစ်ပေါင်း60ကျော်ပြည်တွင်းစစ်ဖြစ်ပြီးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူစစ်ပြေးဆစ်ရှောင်ဒုက္ခသည်တွေအပြစ်မဲ့ဒေသခံပြည်သူတိုင်းရင်းသားလူထုရဲ့လူခွေဆိုးဆိုးဝါးဝါချိုးဖောက်ခံရတဲ့အနေအထားတွေကတော့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့အရက်သားအစိုးရလက်ထက်ကျင်းပခဲ့တဲ့ဒီ27ရာစုပင်လုံးမှာတင်ပြခဲ့တာအားနည်းခဲ့တယ်လို့လူခွေလှုပ်ရှားသူတွေကထောက်ပြပါတယ်ဒါပေမဲ့လို့ဆက်ဆက်ဆွေးနွေးမယ်နိုင်ငံရေးဆွေးနွေးပွဲ တွေမှာတော့လူလူအတွက်အဓိကအရေးကြီးလိုအပ်တဲ့လူခွေချိုးဖောက်မှုအခြေအနေတွေကိုရှေ့တန်းတင်ဆွေးနွေးဖို့အဓိကလိုအပ်တယ်လို့လူခွေရေလှူရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်ဒီတိုင်းရင်းသားတွေဘက်ကသူတို့ဘက်ကဘယ်လိုမျိုးတိုင်းနိုင်ငံကိုထူထောင်ခြင်းလဲဆိုတဲ့ပုံစံမျိုးရဲ့စစ်တပ်ဘက်ကဘယ်လိုယူဆရှိလဲဆိုတဲ့အယူဆနှစ်ခုအပြိုင်မှုကိုကျွန်တော်တိတိကျကျတွေ့ရတယ်ဒါပေမဲ့လက်ရှိဖြစ်နေတဲ့ဒီပြည်ရင်းဒုက္ခတွေဒီအကြောင်းကိုတော့နိုင်ငံတစ်ခုလုံးမှာဖြစ်တော့နိုင်တစ်မျိုးသားလုံးနဲ့ဆိုင်သော issue အနေနဲ့ဆွေးနွေးတာကိုကျွန်တော်သိမတွေ့ရဘူးဗျအမှန်တော့ကျွန်တော်တို့တစ်ဖက်ကရင်းရှေအနာဂတ်တိုင်းပြည်ကိုဘယ်လိုထူထောင်မလဲဆွေးနွေးမှုတွေလိုအပ်တယ်လို့လက်ရှိကျွန်တော်တို့ဒီတိမ့်နဲ့ချီသောပြည်ရင်းဒုက္ခတွေဒီကိစ္စနောက်ကတိပတ်မှာရောက်နေဒုက္ခတွေပြန်လဲပို့ဆောင်ပေးတဲ့ကိစ္စဒီကိစ္စတွေကိုလည်းကျွန်တော်တို့အရေးပေါ်လှုပ်ဆောင်မဲ့ issue အနေနဲ့ဆွေးနွေးတင်တာတွေကျွန်တော်ရှိတယ်ဒါပေမဲ့ထင်သလောက်ဆွေးနွေးမှုမရှိဘူးလက်ရှိဖြစ်နေတဲ့လူခွေကိစ္စတွေကိုဘယ်လိုမျိုးရပ်တန့်အောင်လှုပ်ဆောင်မလဲဆိုတဲ့အကြောင်းအရာကိုလက်တွေ့ကျကျတင်ပြရာဆွေးနွေးတဲ့သဘောတရားတွေလည်းအားနေတာတွေ့ပါတယ်အဲဒီတော့အနာဂတ်ပြည်တော်စုထူထောင်မှုအတွက်ဆွေးနွေးနေတဲ့အချိန်မှာလက်ရှိအရေးတကြီးဖြေရှင်းရမယ့်အကြောင်းအရာတွေကမေးမိန်တယ်လို့ရေဘူးရသတ်မှတ်ချင်ပါတယ်ခင်ဗျာအခုဒီနေ့တွေ့ဆုံတဲ့၄ရက်ကြာဆွေးနွေးမှုကနောက်ထပ်မိုင်မောင်းများစွာဆက်လက်ပြီးချီတက်ဖို့အတွက်နောက်ထပ်လှုပ်ဆောင်မှုလိုအပ်နေတဲ့လမ်းကြောင်းရဲ့အစဖြစ်တယ်အဲဒီတော့လှုပ်ဆောင်တဲ့အချိန်မှာအယူဆရေးရာရအစင်မပြေမှုတွေကိုနောက်တစ်ခါတွေ့တဲ့အချိန်မှာသင်ခန်းစာယူပြီးထပ်မဖြစ်အောင်ပြည်သူလူထုရဲ့ဘဝနဲ့သက်ဆိုင်သောအကြောင်းအရာတွေဖြစ်တဲ့နိုင်ငံရဲ့အကျိုးစီးပွားနဲ့သက်ဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့အတွက်အတားတွေချုပ်ပြီးတော့တိုင်းပြည်အကျိုးအတွက်လှုပ်ဆောင်ပေးဖို့တိုက်တွန်းချင်ပါတယ
်ဒီပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံကနေတက်မတော်အစိုးရနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးအင်အားစုတွေနောက်အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့သဘောထားယက်တီချက်တွေကိုပါပြည်သူတွေကတိုက်ရိုက်သိရှိခွင့်ရခဲ့တဲ့အတွက်27ရာစုပင်လုံညီလာခံကအစပြုခဲ့တဲ့ရှေ့နိုင်ငံရေးဆွေးနွေးပွဲတွေမှာတော့ပို့ပြီးတော့ခိုင်မာလေးနဲ့လက်တွေ့ကြတဲ့စစ်မှန်တဲ့ညီညာရေးဖော်ဆောင်မှုတွေကိုဆက်ပြီးတော့ညှိနှိုင်းဆွေးနွေးနိုင်မယ်လို့ပြည်သူတွေဘက်ကတော့ယုံကြည်မျှော်လင့်နေကြပါတယ်ရှင်
မဆုမွန်ပြပြတော့တာပါ VO မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကို10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဩဂတ်လ24ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငရင်တန်းကြောင့်ပျက်စီးယိုယွင်းသွားတဲ့ပုဂံဖျားပထိုးတွေကိုဘလို့ပြုပြင်ထိန်းသိမ်းကြမလဲဆိုတာဟာပုဂံချစ်သူတွေနဲ့ရှေးအောင်သူတွေတီတွေအကြအတော်လေးဆွေးနွေးပြောဆိုစရာတွေဖြစ်နေပါတယ်လက်လောအဖြစ်ရှေးအောင်သူတွေသနာဦးစီးဌာနကြီးမှုပြီးတော့ပညာရှင်တွေနဲ့ညီနိုင်လှုပ်ဆောင်နေတာမှာတော့အရင်တုန်းကလိုပုဂံဖျားတွေကိုပြင်ဆင်မွမ်းမံနေဆိုတော့စဉ်းစားချက်ကနေပုဂံဖျားတွေကိုအဟောင်းတိုင်းမပြတ်စီးအောင်ထိန်းသိမ်းရမယ်ဆိုတာကိုအလေးထားလုပ်လာတာတွေ့ရပါတယ်။ဒီသတင်းပတ်ရဲ့မြန်မာတခွင်အစည်းအဝေးမှာငရင်တန်းခံရတဲ့ပုဂံဖျားတွေကိုဘလို့ထိန်းသိမ်းနေလဲပုဂံရောက်ခဲ့တဲ့ကိုသားညုံကအစည်းအဝေးတင်ဆက်ထားပါတယ်ခင်ဗျာ။
ဩဂတ်စာ24ရက်နေ့နောက်ပိုင်းဒီပကံကလင်တန်းကုစားရေးဒုတိယနဲ့တတိယဆင့်လုပ်ငန်းတွေကိုအခုစတင်ဆောင်နေတာကိုမြင်တွေ့ရမှာဖြစ်ပါတယ်။ပြောရမယ်ဆိုရင်တော့ဟိုးရင်တုန်းကလိုမျိုးပကံဖျားပထိုးတွေကိုအစ်စ်ပြန်လဲမုံမှန်ပြင်ဆင်တိဆောက်တာတက်စားလို့ရှိရင်ဒီပကံဖျားဟောင်းတွေကိုပြန်ပြီးတော့ဒီအရင်တိုင်းလက်ရတိုင်းထင်းသိမ်းဆောင်တဲ့လိုင်းဘက်ကိုပို့ပြီးတော့ဦးစားပေးဆောင်နေတာကိုတွေ့ရမှာဖြစ်ပါတယ်။အခုပြည့်စည်သွားတဲ့ပကံဖျားပထိုးအများစုကိုကြည့်မယ်ဆိုရင်တော့1990ခုနှစ်နောက်ပိုင်းအစ်စ်ပြန်လဲပြုပြင်တဲ့အစိတ်ပိုင်းတွေကပြိုကျတာပါဖျားတွေရဲ့အထွတ်ပိုင်းတွေကိုအစ်စ်ပြန်လဲပြုပြင်ခဲ့တာကြောင့်အဲ့ဒီအထွတ်ပိုင်းတွေပြိုကျရမှာအောက်ခြေမှာရှိတဲ့ရှေးအောင်းလက်ရာတွေပါထိခိုက်သွားတာဖြစ်ပါတယ်အထူးသဖြင့်တော့ပြန်လဲပြုပြင်တဲ့အစိတ်ပိုင်းနဲ့ရှေးအောင်းလက်ရာတွေဟာမဆက်ဆက်နိုင်ဘဲနဲ့တိကျစီဖြစ်နေရကငလျင်အလုတ်မှာအစ်စ်ပိုင်းတွေကပြုတ်ကျခဲ့တာဖြစ်တယ်လို့ပကံရှေးအောင်းသူတွေတူဖြစ်တဲ့ကုသဆော်ကပြောပါတယ်
တို့တာဒီကအဆောက်အုံတွေရဲ့ structure တွေကိုအရာကိုကအပေါ်ပိုင်းမှာ tapering ဖြစ်သွားတယ်ခြုံသွားတယ်ပေါ့ခြုံသွားတာနဲ့အမျှငလျင် wave ကလာတာနဲ့အမျှသူကအထက်ပိုင်းတွေအကုန်ရိုင်ကြတာပေါ့အဲ့တော့ကျွန်တော်တို့မှာကဒီ original မှာကဘယ်တာဒီကပကံခစ်တာဒီကအဆောက်အုံမှန်သမျှမှာကထီးမပါဘူးဗျဒီထီးတွေကိုစတင်လာတာကကျွန်တော်တို့16ရာစုပေါ့ဒီပြည်နောင်တစ်ထက်မှာစပြီးတော့ထီးတော်တွေတင်လာတယ်ထောက်ထားရှိပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ဥပမာဓမ္မယာစကဖျားပေါ့ဓမ္မယာစကရဲ့ဖျားရဲ့ပုံသူကိုဒီဆူလာမလီရဲ့မှာဆွဲထားရှိရ15ရာစုမှာအဲ့15ရာစုမှာဆွဲထားတဲ့ကထီးတော်တွေရဲ့မပါဘူးပရောမင်းများကဒီဖျားကြီးရာတွေမှာမျိုးကိုထီးတွေတင်ထားတဲ့အတွက်သူ့ original ရှိတာကဒီဖီနီယပေါ့ခေဒီကလုံးဝဖီနီယပဲထီးပဲသူ့ရဲ့အတိတ်ပဲကိုကအဲ့တော့အဲ့ထီးပေါ်မှာထီးထက်တင်ထားတဲ့အတွက်ဒီ architecture ရတော့လကောင်းဒီငွေ seismic wave ကလာရင်တော့လည်းကောသူ original ရှိရင်းဆွဲကျွန်တော်တို့ ဘယ်လိုကောင်းလဲဒီဖီနီယယ်တောင်မှပြုတ်ကြတာဆိုတော့ဒီ ठी ရအပေါ်ထက်တင်ထားတာဆိုတော့ကျွန်တော်တို့ရဲ့ဘာသာရေးရပေါ်ရဘာသာရေးယုံကြည်မှုရဒီ ठी တော်တင်ညာဟာလဲ good ဒီဆိုတာကျွန်တော်တို့ဒီ architecture ရပြောမယ်ဆိုရင်တော့ဒီ ठी ကလည်းပြန်ပြီးတော့ weight ကလည်းပြန်ရှိသွားတာ
ငလင်းတန်ခံရပြီးပြီးချင်းပါပဲရှီအောင်သူတေနာဦးစီးဌာနကနေပြီးတော့အပျက်စီးတွေကိုစတင်ဆစ်ဆီးတာတွေလုပ်ပါတယ်အဲ့နောက်တော့ပျက်စီးသွားတဲ့ပကံဖျားတွေကိုပြန်လဲထင်းသိမ်းရေးအတွက်ငလင်းပြီးပြီးချင်းပကံကိုရောက်လာကြတဲ့ရှီအောင်သူတေတွေပကံချစ်သူတွေပရိုက်တာဖွဲ့စည်းတွေနဲ့စုဝေးဆွေးနွေးပြီးတော့အပျက်စီးစင်းကောက်ခံမှုတွေနောက်ထင်းသိမ်းလုပ်ငန်းတွေကိုစတင်လုပ်ခဲ့ပါတယ်အဝေးဒိန်းဒုံးရင်ငယ်တွေကိုတုံးပြီးတော့ဖျားပထိုးတွေရဲ့အပျက်စီးတွေကိုလည်းအသေးစိတ်ရယူပါတယ်ဒါရီအားလုံးအတွက်နိုင်ငံတကာမှာရှီအောင်ထင်းသိမ်းရေးလုပ်ငန်းတွေကိုဦးဆောင်နေတဲ့ကုလသမဂ္ဂယူနက်စကိုရဲ့ဤပညာအကူအညီကိုပါရယူခဲ့ပါတယ်။အပျက်စီးထင်းသိမ်းရေးကိုအဆင့်30ထားပြီးတော့ဆောင်ရနေတယ်လို့ရှီအောင်သူတည်တနာနဲ့အမျိုးသားပြလိုက်များဆိုင်ရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်ဦးလွင်ကပြောပါတယ်။ပကံအဲ့လန်ညိုများအသိအုပ်ထဖြစ်တဲ့ဦးစော်ဝင်းချိုကတော့ငလင်ကြောင့်ထိခိုက်ခဲ့တဲ့ဖျားတွေကိုအစ်စ်ပြန်ပြင်ဆင်တာမဟုတ်ဘဲနဲ့မူလရှီအောင်လက်ရာတိုင်ထင်းသိမ်းထားလိုတယ်လို့ဆိုပါတယ
်။အေးကျွန်တော်အမြင်ပြောရရင်တော့ဒီရွှေစည်းကုံတို့ဟလာဟိုအနန္ဒာတို့လောကနန္ဒာတို့ကျွန်တော်တို့14စုရှိပါတယ်အဲ့ဒီ14စုကရှင်းဟောင်းကလည်းတတ်မှတ်ထားတယ်ရွှေချရင်သူတို့ခွင့်ပြုနိုင်တယ်ဆိုတဲ့ဟာမျိုးပေါ့နော်ဒါအဲ့ဒီ14စုကလွဲရင်တော့ဟလာဟိုနောက်ထပ်အစ်စ်ရွှေချတာတို့ထီးတော့မတင်ဘူးဆိုတာကကျွန်တော်တို့အရင်ကလေးကလည်းဒီငလင်မလုတ်ခင်ကလေးကလည်းဒီစီမင်းကရှိပြီးသားပါဆိုတော့ကအဲကျွန်တော်အမြင်ပြောရရင်တော့အခုဖြစ်နေတဲ့ဟလာအပျက်စီးကိုကျွန်တော်တို့ကအနာတကြားသိပ်ပေါ့နော်ဒါမျိုးလေးတွေလုံမယ်တန်ရှင်းရေးတွေလုံမယ်နောက်ထပ်ဟာလာဒီဖြစ်လာလို့ရှိရင်မပြိုပြက်အောင်ထိမ့်သိမ့်သွားမယ်ကျွန်တော်တို့ကတော့ကျွန်တော်အမြင်ကတော့အဲ့ဒီလိုပုံစံမျိုးတွားရင်တော့ပိုကောင်းမယ်ထင်တယ်အရင်ပုံစံမျိုးတွေဟာလာကိုယ်တော်အပြည့်တင်မယ်နောက်ဟာလာဟိုခြေတော်ရေးတင်မယ်ဆိုတဲ့ပုံစံမျိုးဆိုရင်တော့သူ့ရဲ့ weight ပေါ့နော်ဒါတွေကကျွန်တော်တို့ကရှီဟောင်းဖျားတွေကျွန်တော်တို့ကမခံနိုင်ဘူးဆရာကြီးဒေါက်တာတန်ထွန်းပြောတယ်လို့ပေါ့ဟာလာအမေအိုကြီးကရေအိုးအပြည့်နဲ့ရွက်ထားတဲ့ပုံစံမျိုးတွားမယ်ဆိုရင်တော့မဖြစ်နိုင်ဘူးလို့ထင်တယ
်ရှီအောင်သူတည်နာဦးစီးဌာနကကမန်ကထလုတ်ကျင်းပါတဲ့ဒီငလင်တန်ကူစားကြီးအစည်းအဝေးမှာလည်းတယောက်လာသူအတော်များများရဲ့အမြင်ကတော့ပကံဖျားတွေကိုရှီအောင်လက်အတိုင်းပြင်ဆင်ရေးဖြစ်ပါတယ်ဒါကိုရှီအောင်သူတည်နာဦးစီးဌာနဘက်ကလည်းလက်ခံပါတယ်ပညာရှင်တွေရဲ့အကြံဉာဏ်ကိုယူပြီးတော့ထိန်းသိမ်းလုပ်ငန်းတွေကိုဆောင်ရွက်သွားမှာပါလို့ဦးကျော်ဦးမြင့်ကပြောပါတယ်
တို့တွေရဲ့အကြံဉာဏ်နေเนาะတို့တွေရဲ့အယူအဆတွေကိုကျွန်တော်ထပ်မံဆွေးနွေးပြီးတော့ဘယ်ဖះကတော့ကျွန်တော်ထိန်းသိမ်းရေးလောက်လောက်ပဲလုပ်မယ်ဘယ်ဖះကတော့ကျွန်တော်တို့ဟိုဒီအပေါ်ခရီးသေးတီပေါ့เนาะဆက်လက်ပြီးတော့ပြင်မယ်ဆိုတဲ့ဥစ္စာမျိုးလေးတွေလည်းဆွေးနွေးပြီးတော့ဒါဆုံးဖြတ်သွားမှာဖြစ်ပါတယ
်ဒါကြောင့်မလို့အခုတစ်ချိန်ငလင်လှုပ်တာကြောင့်ပကံဖះအချို့ပျက်စီးထိခိုက်ခဲ့ရမှာအစိုးရကအခြေအနေကောင်းတရက်ကိုလည်းမြင်လိုက်ရပါတယ်ကုလသမဂ္ဂယူနက်စကိုအနေနဲ့ပကံဒေသကိုကမ္ဘာရှေ့အောင်အမွေနဲ့ထိန်းသိမ်းနေမိဖြစ်နေတတ်မှတ်ဖို့ညှင်းဆန့်ထားရကနေပြီးတော့အခုတော့ဒါကိုပြန်လဲစဉ်းစားဖို့အလားအလာဖြစ်လာပါတယ်။ဗကံဖျားတွေကိုအစ်စ်ပြန်လဲမူးမှန်ပြင်ဆင်တာတွေကြောင့်ရှီအောင်တံမိုးတွေပျက်စီးကုန်တယ်ဆိုပြီးတော့ UNESCO ကညှင်းဆန့်ထားတာပါ။ဒါပေမဲ့လည်းအခုချိန်မှာတော့ရှီအောင်ဖျားတွေကိုဘယ်လိုပြန်လဲထိန်းသိမ်းမလဲ၊ကင်တွယ်မလဲဆိုတဲ့အပေါ်မှာပြန်လဲစဉ်းစားစရာရှိတယ်လို့ဒီအခုဗကံကိုရောက်နေတဲ့ကုလသမဂ္ဂ UNESCO အဖွဲ့ရဲ့ခေါင်းဆောင် Kai Weiser ကပြောပါတယ
်။ You know the response and how we respond to this earthquake that will be closely scrutinized. So
ဒီငလင်ထိခိုက်မှုအပေါ်မှာဘယ်လိုတုံ့ပြန်ကင်တွယ်သွားမလဲဆိုတာကိုအသေးချာနီးကပ်စောင့်ကြည့်လေ့လာသွားမှာပါ။ရှီဟောင်းလက်ရာတွေကိုအသေးချာဂရုတစိုက်ကောင်းကောင်းမွန်မွန်ကင်တွယ်ဆောင်ရွက်သွားမယ်ဆိုရင်ရှီဟောင်းယဉ်ကျေးမှုထိန်းသိမ်းနေမြေတတ်မှတ်မှုလုပ်ငန်းစဉ်မှာပါဝင်တဲ့သူတိုင်းကဒါကိုပြုသဘောဆောင်ထည့်သွင်းစမ်းသပ်နိုင်မှာဖြစ်ပါတယ်
။ဗကံဖျားပထိုးတွေဟာပြီးခဲ့တဲ့1984ခုနှစ်ငလင်မာတုန်းကကြီးမားတဲ့ပျက်စီးမှုတွေရှိသလိုမှတ်တမ်းတွေရဆိုရင်လည်းဒီမတိုင်ခင်ကလည်းငလင်ကြောင့်မလို့ကြီးမားတဲ့ထိခိုက်တွေရှိခဲ့မှုပါတယ်။ဒါကြောင့်မလို့ပကံဒေသဟာငလင်တန်အခြေမြွေခံရနိုင်တယ်လို့ပကံချစ်သူတွေပကံသူတေသူတွေကခံမှန်းထားပါတယ်။1990ခုနှစ်နောက်ပိုင်းမှာတော့ပကံဖျားတွေကိုအဲဒီကာလအာဏာပိုင်တွေကအကြီးစားပစ်ဆင်မုံမတ်မှုတွေလုပ်တာကြောင့်ရှီအောင်တံမိုးတွေပျက်စီးစေတယ်လို့ပြည်တွင်းပြည်ပဝေဖန်ချက်တွေကြီးကြီးလောင်လောင်ဖြစ်ခဲ့မှုပါတယ်။ဒါပေမဲ့လည်းအခုငလင်နောက်ပိုင်းပကံရှီအောင်ထင်းသိမ်းရေးလုပ်ငန်းတွေမှာတော့ပစ်ဆင်မှုတွေတဲ့အဟောင်းတိုင်းထင်းသိမ်းထားရေးလုပ်ရမယ်ဆိုတဲ့ယူဆကပိုပြီးတော့အားကောင်းလာတယ်လို့ဆိုရမှာပါ။ကျွန်တော်ကားမြင်ပြီးပါ
သားညိုစီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။မကြာခင်မှာတော့ဒိုင်းလီလိုင်းအစီအစဉ်ကိုထုတ်လွှင့်သွားမှာဖြစ်ပြီးတော့ line meter 25 30နဲ့50နဲ့ line length meter 190တို့ကဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line meter 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Washington မြို့တော် VOA American အတန်ကနေ2016ခုနှစ် September 3ရက်စနေညဘက်မြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွင့်ပေးနေပါတယ်။ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line to meter 25 30နဲ့50နဲ့ line length meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကစွန့်လေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နှစ်ပေါင်းများစွာအတွင်ပထမဆုံးအကြိမ်ဖြစ်သက်ဆိုင်သူအတော်များများအားလုံးတော့မဟုတ်ပါဘူးအတော်များများအဖွဲ့အစည်းအတော်များများတက်ရောက်တဲ့27ရာစုပင်လုံညီလာခံပထမဆုံးပါပဲဒီကနေ့မှပြီးဆုံးသွားပါတယ်ဆိုတော့ဒီညီလာခံအတွင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေအရရက်တခါဒီညီလာခံကနေပြီးတော့ရှေ့ကိုကျွန်တော်တို့ဘာတွေဆက်ပြီးတော့မျှော်လင့်နိုင်မလဲဒီကြောင်းရောက်တွေကိုဆွေးနွေးကြဖို့ပါ။ပင်နိုင်ဆွေးနွေးပြီးဖို့အတွက်မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူကတင်နန်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငယ်ဦးအောင်သူငယ်ကဒီညီလာခံကို၄ရက်စလုံးတက်ရောက်ခဲ့ပါတယ်။တခါဒီညီလာခံကိုအနီးကပ်စောင့်ကြည့်နေခဲ့တဲ့ဝါရီသတင်းစာဆရာဦးစီသူအောင်မြင့်သူတို့နှူးကိုဖိတ်ခေါ်ထားပါတယ်။ဝင်အောင်ဆွေးနွေးမဲ့သူတော်ရရှင်အတော်များများရှိပါတယ်ပြောရရင်ကျွန်တော်တို့ပေးနိုင်တဲ့အချိန်ထက်ကိုများပါတယ်ဒါပေမဲ့ကျွန်တော်အားလုံးကိုဆွေးနွေးဖို့အခွင့်အရေးပေးချင်ပါတယ်ဆိုတော့ကြိုတင်ပြီးမေတ္တာရပ်ခံထားချင်တာကကျွန်တော်တို့အားလုံးအကောင်းဆုံးနဲ့အထီးမြင့်ဆုံးအတူဆုံးဖြစ်အောင်ဆွေးနွေးပေးကြပါခင်ဗျာ။ရင်ဆုံးတော့ပင်နယ်ဆွေးနွေးသူနူရဲ့အမြင်နဲ့သဘောထားတွေနောက်ထောင်ကြည့်အောင်ပါ။ဆိုတော့ဥပ္ပတ္တငင်းကဒီညီလာခံကို၄ရက်စလုံးတောက်လျှောက်ကျွန်တော်ဒီတလောက်လုံးဝအိမ်မငိုက်ဖဲတက်ခဲ့တဲ့သူဆိုတော့ညီလာခံနဲ့ပတ်သက်ပြီးဥပ္ပတ္တငင်းနောက်ဆုံးနေ့မှာဥပ္ပတ္တငင်းရဲ့ဒီ၄ရက်တာတွေ့ခဲ့တဲ့အတွေ့အကြုံရနောက်ဆုံးနေ့မှာခြုံငုံသုံးသက်ချက်လေးအရင်ဆုံးကြပါရစေ။
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီညီလာခံပေါ့နော်ပြောမယ်ဆိုလို့ရှိရင်အရင်တုန်းကဒီ NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စေရေးပေါ့စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရောစာချုပ်လက်မှတ်မထိုးတဲ့အဖွဲ့တွေရောပါဝင်တက်ရောက်တဲ့ဟာဖြစ်ပါတယ်ဆိုတော့နောက်တစ်ခုကတော့ထူးခြားချက်ကတော့ဒီညီလာခံမှာဆွေးနွေးချက်အစည်းအဝေးပေါ့နော်ဆိုတော့ဒီဥစ္စာတွေကိုရုပ်မြင်သံကြားကနေပြီးတော့တနိုင်ငံလုံးကိုဘာခေါ်မလဲဒရိုက်ရိုက် live လွှင့်ပေးတယ်ပေါ့ဆိုတော့အဲ့လိုအနေထားမှာကြတော့ထူးခြားတာကကျွန်တော်တို့ဒီစီမမှာနေတဲ့မြန်မာအများစုဗမာအများစုပေါ့ဗျာဆိုတော့အဲ့တော့တခါမှမကြားခဲ့ဘူးရဲ့အပန်တွေလည်းကြားရပါတယ်အဲ့တော့ညီလာခံမှာဆွေးနွေးချက်တွေကလည်းတော်တော်ဟိုဘာခေါ်မလဲကွဲပြားတာတွေလည်းရှိရတော်တော်လည်းစုံလင်တဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့ဘာပဲဖြစ်ဖြစ်ဒါကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တတ်နိုင်သလောက်ပေါ့ဗျာအပြိုင်ဆိုင်ကိုယ့်ရဲ့ဟိုဘာခေါ်လဲရည်တည်ချက်တွေထုတ်ပြောတဲ့ပွဲမျိုးလို့လည်းပြောလို့ရပါတယ်အဲ့တော့ဒီညီလာခံမှာဘာဆုံးဖြတ်ချက်မှတော့မရှိပါဘူးဒီနောက်ထပ်6လကြာရင်ကျင်းပမဲ့ညီလာခံကြပါပဲဒီကိစ္စတွေကိုဆွေးနွေးမယ်ဆိုတဲ့ဟာမျိုးပြောတာဆိုတာလည်းရှိပါတယ
်ဟုတ်ကဲ့ဦးအောင်သူငယ်ဦးစီသူအောင်မြင်လည်းပဲဒီဒိုင်ရိုက်ထုတ်လွှင့်ချက်တွေတခြားသတင်းတွေနဲ့အဆက်မပြတ်ဒါကိုစောင့်ကြည့်နေလိမ့်မယ်လို့ကျွန်တော်ဒီလိုပဲသိထားပါတယ်ဆိုတော့ဦးစီသူအောင်မြင်ကရောညီလာခံအဆုံးသက်နေ့မှာဦးစီသူအောင်မြင်ရဲ့ရေပုံရခြုံငုံသုံးသက်ချက်ပြောပါအောင်ခင်ဗျအ
ဲဒီညီလာခံကတော့တကယ်တော့ဟိုငင်းငယ်ညီလာခံလို့ခေါင်းကြီးတက်လိုက်ရင်ပထမဦးဆုံးညီလာခံတော့မဟုတ်ဘူးဒီသင်ချင်းသတ္တမကုန်ခင်မှာတော့ပထမညီလာခံလုပ်ခဲ့တယ်။ဒါပေမဲ့အခု27ရာစုပင်လုံညီလာခံကတော့အဲ့ဒီထက်ကိုထူးခြားချက်တွေအများကြီးရှိတယ်။အဲ့အဲ့ဒါပါလဲဆိုတော့အဲပထမညီလာခံတုန်းကဆိုရင်ဒီအပြည့်ရထားတဲ့အဖွဲ့တွေလောက်ပဲပါဝင်ခဲ့ရတယ်။ပြီးတော့မှအဲ့ဒီချိန်လုံးကပြည်သူကရွေးကောက်တင်မြှောက်ထားတဲ့ရွေးကောက်ခံတွေကလည်းမပါဝင်ခွင့်မရခဲ့ဘူး။အဲ့လိုအခြေအနေတွေရှိခဲ့တယ်။အခုညီလာခံမှာတော့ဟိုပဋိပက္ခအနေနဲ့ပပရှိနေတဲ့ဒီလက်လက်အဖွဲ့၃ဖွဲ့ကလွဲရင်အကုန်လုံးပေါင်းလို့ရတာပေါ့နော်။ဟိုဒါတွေကပြမညီလာခံထက်ထူးခြားတယ်။ဒါဒီဘက်ကိုထူးခြားတာကတော့ကျွန်တော်တက်တန်းတစ်လျှောက်မှာပေါ့။ကျွန်တော်တခါမှမမြင်ဘူး။အဲ့ဒါဘာလဲဆိုတဲ့ခါကျတော့အဲ KIR ဆိုရင်လက်ရှိချိန်ထိအစိုးရနဲ့တိုက်ပွဲတွေဖြစ်နေတယ်။ပြီးတော့မှလက်နက်ကိုင်တပုံအဖွဲ့လို့ပြောလို့ရတယ်။အဲ့ဒီအဖွဲ့က ဒါသူကထဘူဂျုတ်ကြီးတယောက်ကနေပြီးတော့မှအရှိမနိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သမရကာကွယ်ရေးဦးစီးချုပ်ဒုသမရဘာညာအကုန်လုံးပေါ့နော်တိုင်းပြည်ရဲ့ခေါင်းဆောင်တွေအကုန်လုံးရှိမှဒါသူသူ့ရဲ့လူလာချက်သူ့ရဲ့မိခွန်းတွေကိုပြောပြနိုင်တယ်ဆိုတာအကျွန်တော်ထင်တယ်မြန်မာနိုင်ငံတမိုင်းမှာလည်းမရှိခဲ့ဘူးကမ္ဘာမှာလည်းဒါအလွန်ထူးခြားတဲ့ပုံစံမျိုးဖြစ်တယ်ဆိုတော့တော်တော်လေးကိုထူးခြားတယ်နောက်တစ်ချက်ကတော့ခုနကတော့ပေါ်လူမြင့်ပြောသွားတဲ့ကိစ္စပေါ့သူတို့ညီလာခံပထမနေ့မှာသူစီကံချက်တွေထုတ်ထားတယ်အားလုံးပေါင်း16ချက်ရှိတယ်အဲ့ဒီထဲမှာအချက်6နဲ့9ဒီမှာဆိုရင်ဒီညီလာခံမှာပြောဆိုဆွေးနွေးတဲ့ဟာတွေကိုဟိုအကန့်တွေမဖမ်းယူရဘူးဗီဒီယိုမရရဘူးနောက်ညီလာခံပြင်ပမှာဒီနိလာကအကြောင်းပြန်ပြောတယ်ပြန်ရေးတယ်ဆိုရင်လည်းဒါဘယ်သူကပြောခဲ့တယ်ဘယ်အဖွဲ့ကြီးကဆိုတဲ့ဟာကိုမလုပ်ရဘူးဆိုတဲ့စီကံချက်တွေရှိခဲ့ပေမဲ့ကျွန်တော်နားလေတော့ကတော့ဒေါက်ဆက်စုကြည်ကအလုံးတိုင်းရိုက်ကျွတ်လိုက်ပါလို့ပြောလိုက်တဲ့ခါကျတော့ကျွန်တော်သမိုင်းမှာမကြုံဘူးပေါ့တိုင်းသားတွေခုနကတော့အတိုက်ခံနေတကယ်ကိုလက်နက်ကိုင်အဖွဲ့ကြီးတွေရဲ့အမြင်သဘောထားတွေကိုလည်းတိုင်းပြည်ထဲမှာအကုန်လုံးမြင်ရတဲ့ကြားရတဲ့ခါကျတော့အလုံးကဒါအသိအမြင်သစ်တွေရစီတယ်တကယ်ကိုထူးခြားတဲ့နိလာကိုင်လို့မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်လောင်မေကွန်းတစ်ခုကိုညောင်စလုံးကိုမေးပါမယ်အဲ့ဒီမေကွန်းကပြီးရင်တော့ကျွန်တော်တို့တိုက်ဆွေးနွေးမဲ့လူတွေဖိတ်ခေါ်တာပေါ့လေဆိုတော့ဥဝသူငိမ့်ဥဝသူငိမ့်ကကိုယ်တိုင်တောက်လျှောက်ညီလကံခန်းမထဲမှာတောက်လျှောက်ရှိနေတယ်လို့ဥဝသူငိမ့်ဒီညီလကံကနေပြီးတော့အားရစရာအကောင်ဆုံးတွေ့ခဲ့တဲ့တစ်ချက်ရှိရင်ပြောပြပါခင်ဗျာ
ဟုတ်ကဲ့ဟိုအားရစရာအကောင်ဆုံးတစ်ချက်ကတော့ဟိုပြောမယ်ဆိုလို့ရှိရင်ဒီအဖွဲ့စည်းအသီးစီးရပါเนาะဆိုတော့အခုကဒါโอ้ကျွန်တော်တို့ဟိုဘာခေါမလဲဒီညီလာခံမှာပြောတဲ့စကားဆိုလို့ရှိရင်တော့ယထာကြီးထွက်သွားပြီပေါ့ဆိုတော့ဒီယထာကြီးငိမ့်ငိုင်းယထာကြီးထွက်တဲ့အပေါ်မှာတော့အားလုံးကဟိုလိုက်ပါကြမယ်ဘာပဲဖြစ်ဖြစ်ဟိုကျွန်တော်တို့ဆွေးနွေးကြမယ်ဆိုတဲ့သဘောထားမျိုးရှိပါတယ်ဆိုတော့ဒါကတော့အားရစရာအခြေအနေလို့ထင်ပါတယ
်ဟုတ်ကဲ့ဦးစီးသူအောင်မြင်ကရော
အဲကျွန်တော်မြင်တာကတော့အဲ့ဒီမှာဒေါ်ဆန်းစုကြည်ရဲ့မိခွန်းထဲမှာအတူတူချစ်ချာသူထည့်ပြောပါတယ်ဒီသူဆက်ခံပြီးတော့မှလောက်ရတဲ့ဥစ္စာကအရှိကသမရဦးသိန်းစိန်ကဒီငင်းငယ်ကြီးကိစ္စကိုစပြီးတော့လုပ်ခဲ့တာပေါ့နော်ဒီတော့ကိုသူအထူးကျေးဇူးတင်ပါတယ်အထူးလေးထားပါတယ်ပြောတယ်ပြီးတော့မှနောက်သူ့ရဲ့ရှေ့ဆက်ပြီးတော့လုပ်ရမယ့်လုပ်ငန်းစီဒီနေ့နောက်ဆုံးနေ့မှလည်းသူပြောသွားပါတယ်ဒီ SCA အပြည့်ရစာချုပ်လက်မှတ်မထိုးတဲ့လူတွေထိုးလာအောင်သူလုပ်ရမယ်ပြီးတော့မှဒီ SCA စာချုပ်ကသဘောတူညီတဲ့အတိုင်းဆက်သွားမယ်ဆိုတဲ့ဟာမျိုးတွေကတော့ဘာဖြစ်ပြောတကယ်ကိုကျွန်တော်ကန်ကြီးမှာငင်းငယ်ကြီးလုပ်ခဲ့တဲ့လူတွေကတယောက်ကိုတယောက်လက်ချင်ခံပြီးတော့ပြေဆောင်သွားတယ်ဆိုတဲ့ဟာတွေကတော့ဟုတ်တော့ကိုအားရစရာကောင်းတဲ့ချက်ပါ
ဟုတ်ကဲ့နောက်ပိုင်းမှာကျွန်တော်ပင်နယ်ဆွေးနွေးသူနှုတ်ဦးစလုံးကိုစိတ်ပျက်စရာသို့မဟုတ်တနည်းအားဖြင့်ဒီနီလာကန်အတွင်းစိုးရိမ်ပွေရာအဖြစ်အရဆုံးကိစ္စတခုခုတွေ့ရဆိုရင်ပြောပြဖို့ကျွန်တော်မေးပါမယ်စဉ်းစားထားပြပါခင်ဗျာတဲ့ဆွေးနွေးမဲ့လူတွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရန်ကုန်မြို့ကဦးကျော်လင်းဦးကျော်လင်းခင်ဗျာပင်လုံညီလာကန်နဲ့ပတ်သက်ပြီးတော့အတူဆုံးနဲ့အထီးမီဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ဝင်လာပါခင်ဗျာဒါပေမဲ့လည်းဟိုဒေါ်ဆန်းစုကြည်ကဒါကျွန်တော်ကိုယ်ကရှင်တယောက်ရဲ့ spirit ပေါ့ဗျာသူတို့ကကျွန်တော်အရေးကြီးကိုပြလိုက်တာပဲ organization ပါပါလေကောင်းပါလေဟိုကတက်ကပထမတော့ကလက်မမထိုးတဲ့လူတွေဘဝရတယ်ဆိုတဲ့အပိုင်းမှာအလုံးတိတော့ကိုပေးပါရှိုးနေတာဖုံးနေတာပုံဆိုးတယ်ဘယ်မှတိတော့ကိုပေးပါဆိုတဲ့ချင်းကြီးအောင်မြင်သွားတာဒေါ်ဆန်းကျော်တော်ဆုံးဆောင်ရပါပဲနောက်ပြီးတော့ကျွန်တော်တို့ဒီအခြေခံကတော့အကက်ခက်ကြီးတဲ့ကကျွန်တော်ဘိုးမန်နိုင်ကတက်မှာတော့တင်းနေတယ်အဲ့တော့သူတို့ကလည်းကိုကအာနာလိုက်ဆိုင်ရမှာတော့အဲ့တော့ရုပ်ဖော်ရုပ်ချင်ကံပြီးတော့ပြောနေကြတာပေါ့ဗျာ။ဒါပေမဲ့ကျွန်တော်ရဲ့ match တော်တော်လေးပြောလိုက်ရရင်တော့ကာလဒေတာပြောပါဆိုတာရှိပါတယ်။အဲ့တော့ကျွန်တော်ဒေတာလည်းကောင်းနေတယ်ထင်တယ်။ပြောပါလေဗျာဘာဖြစ်လို့ဘာကြီးမလို့ပုံကိုယ်နဲ့ဆက်လာပြီးအားပေးတယ်။သို့တော့ကာလအားဖြင့်ကတော့ဗမာနိုင်ငံမှာဆင်းရဲမှုတွေကခေါက်ခိတ်နေပြီးတော့ကိုယ်နိုင်ငံသားတွေပြည်မတွေမှာလည်းပဲဟာအလုပ်ကိုင်းရရှိရင်းနဲ့အဲ့ဒီဆင်းရဲမှုတွေကိုမကယ်နိုင်သေးဘူး။ကျွန်တော်တိုင်းလာလို့ပြေးမယ်ဆိုတော့ကျွန်တော်မရှိတဲ့အဆိုးအအနေနဲ့ဘာမှပြေးနိုင်မယ့်ဘဝမရှိဘူး။ဘာလို့သူတို့တဖြည်းဖြည်းနဲ့ဒီနိုင်ငံသားတွေအခွင့်အရေးကိုတောင်းလို့ဆိုရင်တော့အဲ့ဒါဒီလိုရှိတာ is totally la mega ကပ္ပစစ်ကြီးရောကြာပါပါတို့အားလုံးရှိရှိရှိနဲ့အဲ့ဒါဒီကတမတော်ကလည်းဘာလို့တို့သိခဲ့ကြမခံဘူးဆိုတော့ဒီတောင်းနေလူတွေကညက်နဲ့တာတာနဲ့ပေါ့ဗျာ state ရဲ့အခြေအနေကိုကြည့်ပြီးတော့ဒီနေ့ဒီစီဝါရေးတိုင်းဆိုင်ရာနိုင်ငံသားတွေသူတို့နိုင်ငံသားတိုင်းတိုင်းတွေလှုပ်လှုပ်ခွေစီဝါရေးတွေခွေတွေစသည်တောင်းပါရင်တော့တိတိအစီအပြေနဲ့အဲကျွန်တော်မလုပ်ရဆဲလုပ်ရကောင်းတဲ့နိုင်ငံကြီးနိုင်ငံကြီးညီလာခံကြီးပါခင်ဗျာဟုတ်ကဲ့ပါပါ
ကျေးဇူးတင်ပါတယ်ဦးကျော်လင်းနောက်တူကအမေရိကန်ပြည်ထောင်စုကကိုကျော်မရာထူးကိုကျော်မရာထူး27ရာစုပင်လုံနဲ့ပတ်သက်ပြီးတော့အထီးမိဆုံးနဲ့အတူဆုံးဆွေးနွေးပါခင်ဗျ။ဟု
တ်ကဲ့အဲဒီအခုလောက်တဲ့ဒီ27ရာစုဟိုပေါ့ဟိုပင်လုံးကြီးလာခဲ့မှာကျွန်တော်တို့ကဇူလိုင်လလောက်ကစပြီးတော့ပေါ့နော်ကျွန်တော်တို့ဒီအမျိုးသားပြည်နယ်တင်းရည်နဲ့ငင်းချိုင်းဘူဌာနဥက္ကဋ္ဌဒီနိုင်ငံတော်အတိုင်းပင်ခံဒေါ်အောင်ဆန်းသူကြီးခြံကိုကျွန်တော်စာရေးသားပေးဖို့ခဲ့ပါတယ်။ဒါအကြောင်းမျိုးကြောင့်ကျွန်တော်တို့ကဒီကကိုယ်စလေတွေလွတ်ဖို့အတွက်မှာအခက်အခဲတွေရှိတယ်။နောက်ကျွန်တော်ကိုယ်တိုင်ကလည်းပြည်ဝင်ခွင့်အခက်အခဲကြောင့်ကျွန်တော်မရောက်လာနိုင်ခဲ့ပါဘူးရန်ကုန်ကို။ဆိုတော့ ဒီနေရာမှာကျွန်တော်ဟိုတိုင်းသားတွေအခုညီလာခံရေးပြီးသွားပြီ။နောက်ညီလာခံကြီးမှာဆွေးနွေးတင်ပြချက်တွေပေါ်မှာကျွန်တော်ခြုံကိုတုံးတက်ရမယ်ဆိုရင်အဓိကတော့အဲနှစ်ဟိုပါပေါ့တင်ပြချက်တွေကိုထဲမှာဆိုရင်2007ဖွဲ့စည်းပုံကတော့ပြည်ထောင်စုလက္ခဏာအဲနဲ့ပြည်စုံတဲ့အမဟုတ်ဘူး။နောက်ဒီမိုကြီးဖွဲ့စည်းပြည်ထောင်စုအတွက်ဖြစ်ထွေးရမှာလေ။အဲဒါဖြစ်နေတယ်ဆိုတဲ့အချက်ကိုကျွန်တ
ဟုတ်ကဲ့ကိုကျွန်တော်တို့ဂျေဇူးအများကြီးတင်ပါတယ်နောက်တစ်ဆက်ဖိတ်ခေါ်ပါမယ်ဗျာပင်နေဆွေးနွေးရလူတွေနောက်တစ်နှစ်ဦးဆွေးနွေးပြီးပြန်လှည့်ပါမယ်နော်ရှမ်းပြည်နယ်လာချိုမြို့ကဦးကိုကိုကြီးဦးကိုကိုကြီးရဲ့21ရာစုပင်လုံနဲ့ပတ်သက်ပြီးတော့အကောင်းဆုံးအတူဆုံးအထီးမိဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခီးခီးချီတက်ရမယ်ဆိုတော့လမ်းကြောင်းကြီးကပထမဖြေလမ်းလို့ပဲပြောချင်ပါပဲအရှိကြီးတော့ဦးတော့ပျော်တိုင်းမဝေးစေချင်ပါဘူးဗျာနှစ်ပေါင်း60 80လောက်ရှေ့ကြလာတဲ့ဒီရင်းမငြိမ်သက်မှုကိုအနည်းဆုံး5နှစ်တော့စောင့်ရပါမယ်အဲဒီလောက်ဒီခါပြီးမှတော့ဆက်ပြီးတော့မှစောင့်မှုလိုပါတယ်သိရှိကြရပါမယ်မပွင့်နေမြင်သာစွာပြောနေကြတာကိုငြိမ်းချမ်းရေးလူတင်လူတိုင်းသိရှိစွာနားထောင်ရပါမယ်ကျွန်တော်လည်း live ကြည့်လိုက်ပါတယ်တရနေမှာ
ဟုတ်ကဲ့
မြန်မာနိုင်ငံမှာတိုင်းသားပေါင်းစုံတွေးနှောနေကြပြီးတော့မှဒေသအသီးသီးမှာလည်းအားလုံးအခြေကြကိုခြေကြကုန်ကြပါပြီဒါကြောင့်နားလည်မှုပေးရနဲ့တကယ်လက်ပြခံစားနေရတော့တိုင်းရင်းသားပြည်သူတွေကိုပို့ပြီးတော့မှအာရုံစိုက်ဆောင်ရွက်ကြပါမယ်ရိုးသားတဲ့တိုင်းရင်းသားပြည်သူတွေတော့မှကြီးမှအများကြီးရှိပါတယ်ရင်ထဲမှာပြောကျင်တာကိုအခုဒီညီလာကမှပြောလိုက်ရတဲ့လူတွေရဲ့ရင်ထဲမှာလည်းအတော်လေးကိုပေါ်ပါသွားမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါ
ကျွန်တော်ပြောကျင်တာတော့ပါပဲ
ကျေးဇူးများတင်ပါရခင်ဗျာနောက်တူကစင်ကာပူမှာရှိနေတဲ့ကိုနေဦးလင်းကိုနေဦးလင်းအလှည့်ကြပါပြီ
โอเคဗျာဝမ်းတာပါတယ်ဗျာဒီတစ်ခါတော့ဝမ်းတာဆုံးလို့ပဲပြောရမှာပါဗျာဘာဖြစ်လို့လဲဆိုတော့ပွင့်ပွင့်လင်းလင်းပြောခွင့်ရတဲ့ဥစ္စာကိုလူအလုံးကကြည်နိုင်မြင်နိုင်နေဆိုတဲ့အတွက်ခင်ဗျားဘာပြောချင်လဲသူဘာဖြစ်ချင်လဲဆိုတာကိုပြည်သူစီကိုတောက်ရောက်တိုက်ရိုက်ပို့ပေးနိုင်တဲ့ညီလာခံဖြစ်တဲ့အတွက်ဒါစီစဉ်သူနဲ့ခေါင်းဆောင်ရဲ့ဟောပေါ့နော်အည်တွေးလို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒီအခါမှာပြောတဲ့အခါမှာဘာသွားတွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်တို့ရှုထောင့်ရပြောရတာပေါ့အင်ဂျင်နီယာစကလုံးရတော့ဒါ data analyzing လို့ခေါ်ပါတယ်အခုကသူတို့လိုချင်တာကိုနားထောင်နေပြောတယ်ဖြစ်ချင်တာကိုအကုန်ပြုမှန်လင်းလင်းပြောတယ်ဒါကိုနောက်ပိုင်းမှာမှကျွန်တော်တို့က design ထုတ်ပြီးတဲ့အခါကျတော့ကျွန်တော်တို့ကဘယ်ပုံစံသွားမယ်ဆိုတာကိုစိတ်ရှည်ရှည်နဲ့လုပ်သွားရင်ကျွန်တော်အမြင်ပြောရရင်တော့အောင်မြင်မယ်လို့ထင်ပါတယ်နောက်တစ်ချက်ကဟိုဝမ်းအတာဆုံးပေါ့နော်ဘိုးချုပ်အမ်ဘာလာလမ်ဒီသူပြောတဲ့စကားနံပါတ်1ကသူခွဲထွက်ဖို့မဟုတ်ပါဘူးဆိုတာပြောတယ်ဒီစကားကြားရတဲ့အတွက်လည်းကျွန်တော်ဝမ်းတာတယ်နောက်တစ်ချက်ကပြန်သွားတဲ့ဝါဒီရဲ့တင်ထားတဲ့စာပိုက်ထဲမှာကျွန်တော်ဖတ်တာပြောရလို့ရှိရင်သူတို့ကလွတ်လပ်ခွင့်ရပြီကိုပိုင
်
ခွင့်ရပြီတို့မဟုတ်ဒီတိုင်းပြည်ထဲမှာရှိတဲ့လူတွေအားလုံးဟာအဖွဲ့အစည်းအားလုံးတို့မဟုတ်ပြည်နယ်အားလုံးဟာဘသူနဲ့မှမပူပေါင်းရဘူးပြင်ပလူနဲ့ဘသူနဲ့မှမပူပေါင်းရဘူးလို့တားမြစ်ချက်ကိုတင်ပြထားတဲ့ဆိုတဲ့ကိုကဒီလူတွေဟာဒီနိုင်ငံအတွက်တော့ဟိုရေးရှိမှကျွန်တော်တို့အတွက်အကောင်းဆုံးမြင်နေပါပြီလို့ပဲကျွန်တော်ပြောချင်ပါ
တယ်ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်ဥပဒေညင်တချို့တင်ပြချက်တွေမှာဒီတစ်ဖက်နဲ့တစ်ဖက်တိတ်ပြီးတော့အလန်းကွာလွန်းနေတာမျိုးရှိသလား
အော်ဒီလိုခင်ဗျဟိုကျွန်တော်ကတော့တစ်ဖက်ကဟိုအကောင်းမြင်တာရှိပါတယ်ဆိုလိုတာကဒီအခု KNU ကတင်ပြချက်မှာသူတစ်ဖွဲ့တည်းတင်မဟုတ်ဘဲနဲ့ကြာနဲ့ကရင်ဖွဲ့စည်းတွေလည်းစုစည်းပြီးတော့ပေါ့နော်ဆိုတော့အဲ့လိုတင်ပြချက်တွေရှိပါတယ်နောက်တစ်ခါကျတော့ကြာနဲ့တိုင်းသားဖွဲ့စည်းတွေမှာလည်းဒီအဖြစ်အခုလက်ရှိ NCA လက်မှတ်မထိုးရသေးတဲ့ဖွဲ့တွေပေါ့ဆိုတော့သူတို့ကလည်း UNFC ရဲ့ position ဆိုပြီးဟိုရည်တည်ချက်ပေါ့နော်အဲ့လိုဆိုပြီးတော့ခါကျတော့သူတို့ကအဖွဲ့အလုံးကဒီ UNFC ရဲ့ဒီဘာကောင်လဲရည်တည်ချက်ကိုဝိုင်းပြီးတော့ပြောကြတဲ့ဟာမျိုးရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းဒီတက်မတော်ဘက်ကတော့ဒါနားလည်မှုပေးရမှာပေါ့လေသူတို့ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒါကာကွယ်ပြီးတော့ပြောတဲ့ဘိုင်းနေရှိပါတယ်အဲ့တော့ကျွန်တော်မြင်တာတော့ဒီပွဲမှာတော့ကိုယ့်ရဲ့ရည်တည်ချက်ကိုကိုပြီးတော့ဟိုဘာကောင်လဲပြောကြတဲ့အနေထားပါပဲ
ဟုတ်ကဲ့
အဲ့တော့ဒါပေမဲ့တစ်ချက်ပိုင်းကျွန်တော်စိုးရိမ်ပါတယ်ဒီရုပ်မြင့်တန်ကြီးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်မှာကြတော့ကျွန်တော်တို့မြန်မာပြည်သူတွေကဒါတွေကိုနားထောင်နိုင်တဲ့ဟိုဘာကောင်လဲသီခနိုင်စွာအားရှိပြီလားပေါ့နော်ဆိုတော့နောက်တစ်ချက်ကကြတော့ General Rudi, a good pion in the case animal, the two, a son of the Lu, Yusar and Yalesi, not a cajero, the two Gajarole, Bacomle, Kuna, the Borama Tri, Alessi Mebo. Genomina, Malau, the Mulu, Yusavare,
okay.
Through ye, Lulajago, the Mapu, not on the Lula, Yusavare.
Okay. Kuzi do Omin in Neo, the Sunuja Dima, the two.
ว่าตัวนี้เราได้ก้าวมีสุนิบาลได้ก้าวมาเลยอุ้ยสิ่งที่เราไม่เนี่ยเราจะช่วยสุนิจัดดูนัดทองปีโดกูพัฒนากูสู้ยิ่งเสียมีอาชีพละอาชีพอะไรมีอาชีพละใช่ฉันเอาแค่เราเอาเงินเนี่ยตีมาเลยไม่ใช่เปล่าอ่ะพี่ลูกเราฉันเอาเงินมาหูไม่เบาเยี่ยมยากสว่าบ่เนาะที่ปีเรามาเป็นตามีทาร์เรคขาดจ้ารอโอ้ใจนารีบาสิงอะไรสุราประมาณนี้ไม่ใช่เอาประมาณนี้บาสิงอะไรสุราประมาณนี้ไปลูกต้องเปลี่ยนมาเลยสุราอุตส่าห์เลย ไดนารีไม่ปี่เอาอาจจะเราไปมาจากเงินนู้นอะไรดูเงี้ยเดียวเนี่ยสกัดเดียวเลยไอ้ที่มาเพื่อเราคิดสารีปลาอะไรไดนารีเอลูเอลูที่เจอเรื่องขาดเจอเราโอ้ประมาณลุงเอรีโอ้ประมาณรีบ่เนาะอัตโนมัติเนี่ยดีเชื่อชื่อดีไปเลยมาทุกอันอะไรไว้ด้วยที่เรามาตัวเองต้องมีเจ็ดดีไปเลยอะไรมาชีเดชีเดขาดเจอเราอัตโนมัติอะไรละก็ใจว่าบาลสุรอโกลงอุปสูตรฮาลูโอ้เชนีกิวโอ้ตามีฮาลูที่ลูกพี่อะไรเดียวโดนสักกี่อาทิตย์ไม่คนมาที่พี่เอาได้บ ဒါကြီးအကုန်လုံးကသူလက်ခံပါတယ်ဒါကြီးကစပြီးတော့စကားပြောတာတွေဖြစ်တယ်တစ်ဖက်နဲ့တစ်ဖက်ကြားရမယ်နားထောင်ရမယ်ပြီးတော့မှကောင်းတဲ့ဟာတွေဘယ်ဟာဖြစ်နိုင်တယ်ဘယ်ဟာမဖြစ်နိုင်ဘူးဆိုတာသွားရမယ်ယူပြီးတော့မှသူပြောရတဲ့ခါကျတော့ကျွန်တော်ဒီမှာအဆအဦးပဲဆိုတဲ့ခါကျတော့ကျွန်တော်တူးချင်းအနေနဲ့ကတော့ဟိုဒါတွေကိုနားယူဝသွားအောင်ဟိုပြောဖို့လိုတယ်ဘာလို့လဲဆိုတော့ကျွန်တော်ကြတော့ကျောထဲမှာကျွန်တော်နေဘူးတယ်ဆယ်နှစ်နေဘူးတယ်မဘာမလူမျိုးကြီးဝါရတို့ဘာဘာတွေကဘာဖြစ်တဲ့ညာဖြစ်တယ်တို့သူကတင်းနေဆိုပျော်လို့ခေါ်တာတို့ရှမ်းနေဆိုရင်အဲ့ဒါဟိုမန်မာရောက်တို့ဘာလို့ညာဆိုတာကျွန်တော်ကကြားဘူးတယ်ဒါပေမဲ့ဒီမျိုးပေါ်ကဒီမှာတိုင်းသားတွေဘာတွေဆိုလဲမကြားဘူးအဲ့လိုပြဿနာတွေအများကြီးရှိတော့အခုလိုလွလွလပ်လပ်ပြောဆိုတဲ့ခါမှတကယ်အဆန်တွေကိုကြားရတာဟာနှစ်ဖက်စလုံးအတွက်ကောင်းသွားတယ်လို့တော့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာစကိုင်းတိုင်းမော်လိုက်မျိုးကဦးကြအောင်ခင်ဗျာ27ရာစုပင်လုံးနဲ့ပတ်သက်ပြီးအကောင်းဆုံးအတူဆုံးအထီမီဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီပင်လုံးနဲ့ပတ်သက်ပြီးမှကျွန်တော်အကောင်းဆုံးကိစ္စရနားနဲ့ဆွေးနွေးရရင်ကတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့ဒီပင်လုံးညီလာခံကိုဆွေးနွေးဖို့ရမဆောင်ရနိုင်ငံလည်းနှစ်ပေါင်း60ကျော်များကြာခဲ့ပါတယ်ယခုအချိန်မှာအခုလိုဆွေးနွေးနိုင်တာကိုပဲကျွန်တော်အနေနဲ့အထူးပဲလိုက်လဲလဲစွာဖြင့်ကျေးဇူးတင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အရင်သားဒီကိုမောင်နှမတစီရဲ့ရဲ့စိတ်ဓာတ်ဒီစိတ်ထားဒီတူညီမှုဖက်ခံလေးစားတဲ့စိတ်ဓာတ်ဒီညာစွာဖြင့်ပြုလုပ်သွားကြမယ်ဆိုလို့ရှိရတော့ကျွန်တော်တို့ရဲ့နိုင်ငံဟာမအောင်မြင်နိုင်ဘူးဆိုတာမရှိနိုင်ပါဘူးအတ္တတွေမာနတွေဆိုတာတွေရောဘေးဖယ်ပြီးမှမတူတာတွေဘေးဖယ်ပြီးမှတူညီတာတွေဝိုင်းဝန်းပြီးမှဘောတူညီတာနဲ့စိတ်ထားတန်တန်ဖြင့်လုပ်သွားကြလို့ရှိရတော့ဖြင့်အထူးပဲကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာအထောက်အထိပ်ကိုမလွဲမသွေရောက်ရှိနိုင်ပါလေလို့ကျွန်တော်အဲ့လောက်ပဲဆက်ကြားလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကြောင်ကျေးဇူးတင်ပါတယ်နောက်တူကတော့ပြည်မျိုးကကိုတင်ထေးဝင်းကိုတင်ထေးဝင်းရေ27ရာစုပင်လုံးအကောင်းဆုံးအထီးမီဆုံးအတူဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်မာပြည်သူတန်း50ကျော်ရဲ့ဒါမိုးလင်းတဲ့ရဲ့လို့ပြောရမှာမိုးလင်းတဲ့အချိန်ကရောက်ပြီလို့ကျွန်တော်ပြောရမှာပဲဗျာကျွန်တော်နေပေါင်း60ကျော်အမောင်းကြလာခဲ့တာဒါအရင်ကျိုးစိုးဝါတာတဲ့တနင်္ဂနွေလုံးကလေနောက်တစ်ချက်ကကျွန်တော်တို့ရှေ့ဦးတဲ့လုပ်ငန်းရှင်တွေအကုန်လုံးတိုင်းသားကောင်းဆောင်ရောမေစုရောတက်ချုပ်ရောအကုန်လုံးလောက်ကြပါကျွန်တော်တို့ပြည်သူအားလုံးကျွန်တော်ဝိုင်းဝန်းကူညီပံ့ပိုးမှာပါလို့အားလုံးအားပေးမှာပါနောက်တစ်ချက်ကအပြည့်အမောက်တွေရှိပါတယ်အားလုံးတတိယပါရကြပါပါနောက်တစ်ခါကျွန်တော်တို့ရကိုင်းလွတ်တော်ကိုတရားပြောသွားတယ်အမေစုဟာသူ့အပြင်လို့အဲနာမည်ကောင်းလို့ရှင်လို့ဆိုတာလုံးဝမဟုတ်ပါဘူးကျွန်တော်တို့ပြည်သူအားလုံးတနင်္ဂနွေလုံးကပြည်သူလူထုအပေါ်မှာစေတနာမေတ္တာအရင်းခံတဲ့လုပ်နေတာပါဘုသူ့အတွက်မှမဟုတ်ပါဘူးလို့ကျွန်တော်တို့အဲ့ဒါတခုတော့ကျွန်တော်ပြောလို့ပါရအားလုံးသတိနဲ့ပြောကြပါလို့ကျွန်တော်ဆိုရင်လို့ပါဖြဲမောက်တွေရှိပါတယ
်ဟုတ်ကဲ့ပါကိုတီတေဝေးကျေးဇူးများကြီးတင်ပါတယ်ရန်ကုန်မြို့ကကိုညံလင်းကိုညံလင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကတော့ဒီမီလာကန်ကိုအောင်မြအောင်အစိုးရတက်မတော်နဲ့တိုင်းအစားလက်နက်ကိုင်းတွေအားလုံးညှိနှိုင်းရပါမယ်MCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဟာလက်မှတ်ထိုးကိုထိုးတင်ပါတယ်။ဒါ ው တော့တိုင်းရင်းသားတွေဘက်ကလာရောတင်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်နေတဲ့အခုအချိန်ဟာအကောင်းဆုံးအချိန်ဖြစ်တဲ့အတွက်ဒီအစိုးရဖက်တမ်းမှာသာဝရငြိမ်းချမ်းရေးရရှိအောင်အဖြစ်မနေလုပ်ရပါမယ်။
ဟုတ်ကဲ့။
တိုင်းရင်းသားတွေ အနေတိုင်းဒီဘက်ကလိုလားတဲ့တောင်းဆိုချက်တွေအကုန်လုံးရဖို့တော့ဘလို့မှမဖြစ်နိုင်ပါဘူးလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီ27ရာစုပြည်လုံးကတဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာညီညွတ်စွာနဲ့ပုံလိုလားချက်တွေကိုညှိနှိုင်းပေါ်ထုတ်တောင်းဆိုဖို့လိုပါမယ်။အဲ့ဒီကတဆင့်မှတာနိုင်ငံချင်းအတွက်ရောဖက်ဒရယ်ပြည်အောင်စုနဲ့တိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ဖို့အထီးပါမြမတ်သက်မတော်ဘက်ကလာရောလာရေးကိုတွန်းအားပေးနိုင်ပါမယ်
။ဟုတ်ကဲ့
တော့အလွန်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတာကိုခင်ဗျာအဖြေပြောရရင်ဒီအစိုးရလက်ထက်မှာ27ပြည်လုံးအောင်မြင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပုံလိုလားချက်တွေစပန်တဲထွက်ဖို့အရေးကြီးပါတယ်။ဒီလိုအားကအတားတွေကိုရှော့ချပြီးညှို့ကြမယ်ဆိုရင်တော့ပြည်အောင်စုငြိမ်းချမ်းရေးနဲ့အတူဖက်ဒရယ်စနစ်အတွက်လိုအပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတရက်ပူပါဒီ9နှစ်အတွင်းပေါ်ထွက်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ကိုညာလင်းကျေးဇူးတင်ပါတယ်ထိုင်းနိုင်ငံကကိုတိလဲမှုကဲကိုတိလဲမှုရေဘယ်လိုမြင်တယ်လဲ
ဟုတ်ကဲ့ခင်ဗျာဒီနေ့ကတော့ကျွန်တော်တို့အမေနေနဲ့တော့ကျူးလို့ရတယ်ဝန်တော်ဝန်တာပါတယ်ဗျဒါပေမဲ့ကျွန်တော်တို့ကအခုကျွန်တော်တို့နားထောင်နေရတော့ဆိုရင်တော့ဒီတိုင်းသားတွေကပြောဆိုတာတွေကကျွန်တော်တို့အင်တာမှအားရပါတယ်သဘောလဲတူပါတယ်သဘောလဲကျပါတယ်ကောင်းလည်းကောင်းပါတယ်เนาะနိုင်ငံအကျိုးလည်းပြည့်တဲ့စကားတွေသူပြောရပါတယ်ခဏဒါပေမဲ့စစ်တပ်ကပြောတာတော့နည်းနည်းလေးတင်းမာနေတဲ့သဘောရှိပါတယ်အဲ့ဒါကိုပြန်ပြီးတော့စစ်တပ်ကဖြေဆုပ်ဝေးဖို့တော့လိုပါတယ်ခင်ဗျနောက်ပြီးတော့ဒေါက်တာကြီးပြောတဲ့เนาะနိုင်ငံကကိုဒီလေးဆောင်သွားတဲ့ဒီဟိုတင်းပေါ့ဒီစစ်ဆောင်ဖွဲ့ပြီးเนาะဒုက္ခတွေတွေကเนาะဒီဒီနားမှာပဲဒုက္ခတွေရှိပါတယ်။ဒီပမာဒုက္ခတွေရှိပါတယ်။အဲ့ဒါကိုနော်ဒီဒီနားကငင်းရအောင်လှုပ်ဖို့အမှန်မှလိုအပ်ပါတယ်။ဒီဒီနားကငင်းရအောင်လှုပ်ပြီးမှသာလျှင်ဒီပကစစ်ကြီးတွေကိုခေါ်တင်ပါတယ်
။ဟုတ်ကဲ့။ကိုတိလဲမှုကျေးဇူးများကြီးတင်ပါတယ်။ကိုတိလဲမှုကလည်းအကြောင်းအသစ်ပေါ့လေ။ဆိုတော့ကျွန်တော်တို့မောင်တဒနာကအီးမေးလ်နဲ့ဆွေးနွေးကြတဲ့အထက်မှာတော့27ရာစုပင်လို့မှာတိုင်းသားနဲ့တကန်ကောင်းဆောင်တွေနဲ့နိုင်ငံရေးပါတီကောင်းဆောင်အများစုဟာပြည်သူလူထုရဲ့မျှော်လင့်ချက်ကိုတင်ပြဆွေးနွေးကြတဲ့တံမုံဆွဲနေတဲ့လူမျိုးဆွဲဒေသဆွဲအမိုးတရားတွေပေါ်အခြေခံထားဆွေးနွေးနေကြတဲ့အတွက်အမျိုးသားပြန်လည်အင်ဂျာစီထာဝရငင်းချိုင်းနဲ့ဖက်ဒရယ်ပြည်တော်စုတိစောက်နိုင်ရေးအခက်အခဲပိုကြုံလာနိုင်ပါတယ်တဲ့အထူးသဖြင့်ကျင်းပြောင်းတဲ့လူမျိုးရေးအမြင်သက်သက်နဲ့နိုင်ငံအမည်ပြည်နယ်ရေးအမည်ကိုပါပြောင်းလဲဖို့တင်ပြဆွေးနွေးတာဟာပြည်သူအချင်းချင်းကြားအမိုးတရားပြန့်ပေါအောင်ဖန်တီးပေးသလိုဖြစ်နေတဲ့အပြင်ဆီယနာချင်းစနစ်ကိုဖိတ်ခေါ်သလိုဖြစ်စေတာကြောင့်လက်ရှိကျင်းပစေအခြေအနေဒီအားရကျင်းနေမှုမရှိပါဘူးတဲ့ဒါကမောင်တဒနာပါဆိုတော့ဟူအောင်သူငယ်အနေနဲ့ရောဒီနီလာကန်ထဲမှာစိတ်ပျက်စရာအခြေအနေတစ်ခုစိတ်ပျက်စရာဖြစ်ရဆုံးအခြေအနေတစ်ခုကြုံခဲ့တာမျိုးရှိရင်ဘာများရှိမလဲဟူအောင်သူငယ
်ဟုတ်ကဲ့ကျွန်တော်ပထမဆုံးပြောချင်တာအစီအမံပြုမှုလို့ပြောချင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုတက်ရှိတိုင်းရင်းသားတွေကသူတို့ရဲ့ဒီအစီအမံပြုမှုရဖို့ဘာခေါမလဲကဒူးကနန်းဆိုရင်လည်းသူတို့ကပြည်နယ်တောင်းကျင်တယ်လို့တော့ကျွန်တော်မထင်ဘူးဒါပေမဲ့သူတို့ကဒူးကနန်းဆိုတဲ့ကဒူးဆိုတဲ့လူမျိုးအစီအမံပြုဖို့သူတို့ကဒီ10မိနစ်လောက်ပြောခွင့်ရဖို့နှစ်အကြာကြီးစောင့်ခွဲရတာပါနောက်တစ်ခါကျတော့လီရှောဆိုလို့ရှိရင်လည်းသူတို့ကိုလီဆူးလူမျိုးဆိုရင်လည်းသူတို့ကိုလီရှောလို့ခေါ်နေကြတာလို့စသဖြင့်ပေါ့ဗျာဆိုတော့ဒီမျိုးဒီလူမျိုးကိစ္စမျိုးတွေသူတို့ပြောကြတာတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့အခုအဲ့ဒီကနေပြီးတော့ဆက်ပြောလိုက်လို့ရှိရင်ပေါ့ဗျာဒီအခုလက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေမှာသူတို့ရဲ့လက်ရှိတာဝန်ပုံမှုကြီးပုံချုပ်စသဖြင့်ဟာတွေကိုအတိမတ်မပြုတ်ချင်ဘူးဆိုတော့အဲ့လိုကိစ္စမျိုးတွေကဒါဒီနီလာကမှတွေ့လာရတာပေါ့နော်ဆ
ိုတော
့ကျွန်တော်မြင်လာကတော့ဒီအတိမတ်ပြုမှုကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့အားနည်းချက်ကဘာသွားတွေ့လဲဆိုတဲ့အခါကျတော့ဒီနီလာကန်ကိုဘာခေါမလဲအခုကျွန်တော်တို့ထမင်းစားပွဲစီစဉ်ပုံကစလို့ခုံနေရာအစီအစဉ်ပုံအဆုံးပေါ့နော်ဆိုတော့အဲ့ဒီမှာ conflict sensitivity လို့ရလို့ထင်ပါတယ်ဆိုတာကဟိုဒီတိုင်းရင်းသားတွေကိုတင့်တော်သလိုသူတို့ကိုနေရာပေးစီမံခန့်ခွဲမှုမျိုးတွေကနောက်တစ်ချိန်ကျရင်ဒီတဲ့ပို့ view site ပို့ view site ဖြစ်နေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်ကရောဘာများတွေ့တယ်လဲစိတ်ပျက်စရာရှိတယ်ဆိုရင
်စိတ်ပျက်တာတော့မဟုတ်ဘူးဟိုဒိဋ္ဌာမဲ့ဆိုရင်ကတခုကတော့ဝအပွဲပြန်သွားတဲ့ကိစ္စပေါ့အဲ့တော့ဟိုဒီတကယ်တော့ပရမဟိုဗလဲဝါအဖွဲ့ဒီညီလာခံတက်ဖို့ကိစ္စတွေပါလေကိုဒေါ်စန်းစုကြည်နဲ့အချို့ပြည်သူမှုတွေရှိခဲ့တယ်အဲ့ဒီချိန်တော့ကတော့ဟိုကွာဦးပေါ့ကြီးဦးဆောင်ပြီးတော့မှသူတကယ်ဟိုကိုယ်စလေတွေကောင်းဆောင်တွေလာတက်တယ်ဒါပေမဲ့အဖြေတော့ပြေးမသွားဘူးပေါ့ဒါပေမဲ့နောက်ပိုင်းကျွန်တော်တို့ပြန်သိရသလောက်တေးဦးရဲ့ဖိအားပေးမှုတွေပါလေရှိတယ်တောင်းဆိုမှုတွေလည်းရှိနိုင်တယ်အဲ့ဒီချိန်တွေကနေလာပြီးတော့တက်တာပေါ့နော်ဒါပေမဲ့လည်းတကယ်ကိုဒီအရှင်းမိတ်အဖွဲ့လောက်ပဲပေါ့ဟိုဗလဲဆက်ဆံရေးရုံးကကိုယ်စလေတွေလောက်ပဲလွတ်တယ်ဘာညာဆိုတော့ဟိုဒါကြီးကတော့ไม่ผิดเป็นมูลတော့ကျွန်တော်နားလေတယ်ပေါ့เนาะဒါပေမဲ့ဒေါက်တာစုကြည်ကတော့ဒါကိုအပြစ်မမြင်ပါဘူးဒီတော့မှဖြစ်သွားတဲ့ပြဿနာတွေအတွက်လည်းဘယ်သူမှအပြစ်မတင်ပါနဲ့အဲပြန်ပြီးတော့မှဟိုပြောစုမှာပါညာဆိုတော့
တော့ဟိုမိတ္တရက်ခံစားတွေပါပြီးပို့ရအဖြစ်အောင်ရှိတယ်ဆိုတော့ဒါကကျွန်တော်သင်ခန်းစာယူရမှာတော်လာမဲ့ညီငယ်ကြီးဖောက်ရေးတွေမှာဒီဝအဖွဲ့လိုမျိုးအင်အားကြီးရဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ရင်အများကြီးသတိထားပြီးတော့မှဆောင်ရွက်ရမယ်အများကြီးစူးစမ်းရအောင်မယ်လို့တော့ဒီကနေ့သင်ခန်းစာယူနိုင်တယ်လို့တော့ဖြစ်ပါတယ
်ဟုတ်ကဲ့တော်ရရှင်တို့အီးမေးလ်နဲ့ပို့ထားတဲ့ထင်ပါတော့အခုပင်လုံကအမျိုးသားညီလာခံကျင်းပတယ်လို့မျိုးဖြစ်နေတယ်တဲ့တောင်ဆန်းစုကြည်ကပြောဘူးတယ်စစ်ဆိုးရလက်ထက်အမျိုးသားညီလာခံကျင်းပခြင်းကညီလာခံမကျင်းပမီသုံးမျိုးဆိုင်တွဲဆိုဆွေးနွေးပြီးမှညီလာခံကျင်းပတဲ့ကြောင်းပြောခဲ့တာမှတ်မိကြပါပါတဲ့ဒါကြောင့်မိမိဆိုးရလက်ထက်သုံးပွင့်ဆိုင်ပြီးအရာရာကိုလက်တွေ့လှုပ်ဆောင်နိုင်မှာအောင်မြင်မှာပါလို့ဆွေးနွေးထားပါတယ်ဘုရားသူကြီးဒီညီလာခံကနေပြီးတော့လူမှုအနေနဲ့တခုခုရသွားဖို့လိုအပ်တယ်ဆိုရင်အဲ့ဒီတခုခုကဘာလို့ဘုရားသူကြီးပြောမလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အခုချိန်မှာအရင်တစ်ချိန်လုံးကလုံးဝမကြဘူးတဲ့စကားလုံးတွေကိုဒီညီလာခံပြီးပါပါဘောเนาะအခုလို့ရုပ်မြင်သံကြားဒိုင်ထုတ်လွှင့်တဲ့ခါကျတော့ကြားရတာမျိုးတွေဖြစ်လာတယ်အဲ့တော့တချို့နေရာတွေမှာ shock ရှိတယ်ဆိုလိုတာကဗျာဟိုတိုင်းသားတွေကခွဲထွက်ခွင့်ဝင်တောင်းနေတာပဲပေါ့တိုင်းသားအသီးသီးကလည်းပြည်နယ်တွေတောင်းနေကြတယ်ဒါမျိုးတွေပေါ့เนาะဆိုတော့အရင်နောက်တစ်ခါနိုင်ငံနိုင်ငံမယ်ဟိုကပြောင်းဖို့တောင်းနေပေါ့စသဖြင့်ဒါမျိုးတွေကြားလာတဲ့ခါမှာကျွန်တော်မြင်တာကတော့ရှေ့လျှောက်ဘာလို့လဲဆိုလို့ရှိရင်ပို့ပြီးတော့ဒီထက်အပြန်အလှန် debate ပေါ့နော်ဟိုအပြန်အလှန်ဆွေးနွေးပွဲတွေပို့လို့မယ်လို့ထင်တယ်ဒါတွေကရပ်ပစ်လိုက်လို့မရဘူးကျွန်တော်တို့ရှေ့ဆက်ပြီးတော့ပို့တိုးပြီးတော့ဒီအပြန်အလှန်ဆွေးနွေးပွဲတွေကပို့လောက်ရလောက်သင့်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစီးသူအောင်မြင်နေနဲ့ရောလူလူဟာတခုခုဒီညီလာခံကနေရသွားသင့်တယ်ရသွားစီခြင်းလေဆိုရင်အဲ့ဒါဘာတခုခုလို့ဦးစီးသူအောင်မြင်ပြောမလဲ
အဲကျွန်တော်ထင်တယ်ဒီညီလာခံကနေပြီးတော့မှပထမဦးဆုံးသူတို့ရဲ့ဒီအပြင်းအပြွင့်နေမှုပေါ့ဒီကိုကတော့ကိုအောင်ငင်းပြောတာနဲ့တူပါတယ်ဒါကိုသူတို့ရပ်တယ်ရလည်းရသွားတယ်ဘာလို့ဆိုတော့ကျွန်တော်တို့ဒီမှာအဲသတင်းမီဒီယာလွတ်လပ်ခွင့်ဆိုရင်ပုံနှိပ်တွေတော့ပဲလွတ်လပ်တာလေပုံနှိပ်မှာတော့ကိုကတော့ဒီတိုင်းသားတွေအဲ့ဒီကိုကတော့လို့ပြောတော့ဒီညီလာခံနဲ့မှာထပြောတဲ့ဟာကကျွန်တော်ပုံနှိပ်စာပေလောကနဲ့ဆိုတော့အပြင်းအပြွင့်ဘာမှမထူးခြားဘူးဘာလို့ဆိုတော့ဒီတော်လိုင်းရေးသမိုင်းတို့ပြင်းတော်လိုင်းရေးသမိုင်းတို့စောပတ်ဦးကြီးကဘယ်လိုဖြစ်တယ်တို့အဲ့ဒီဗိုလ်ချုပ်များရဲ့ကိုရဲထုတ်ပတ်တွေအကုန်လုံးရှိနေပြီလားပဲဒါပေမဲ့ဒါရင်းနဲ့ပတ်သက်လို့ဒလိုင်းတပြည်လုံးကိုပြန့်နှံ့တဲ့ရုပ်သံမီဒီယာတွေဘာတွေမှာထုတ်ဖော်ပြောဆိုတာတွေကဒါအခုဒီညီလာခံမှာပထမဦးဆုံးဖြစ်သွားတဲ့အခါကျတော့ဒါပဲပြောဒီသတင်းမီဒီယာလို့လက်ခွင့်ကိုလည်းအစာပြေးပေးလိုက်ရဟိုရောက်တယ်နောက်တစ်ခုကပြည်သူတွေကလည်းဒီတန်းနဲ့နားထောင်ဖို့လိုတယ်ဗမာတိုင်းသားတွေကလည်းတခြားသောတိုင်းသားတွေကဘာလူလားနေလဲဘယ်လိုမျိုးစိတ်ဆန္ဒချက်ရှိနေလဲဆိုတာကိုလည်းသူတို့သိသွားရတယ်ခြားတိုင်းသားတွေကလည်းတို့ရခုလိုပြောလိုက်လို့ဘာတိုင်းသားတွေကဘယ်လိုတုံ့ပြန်တယ်လဲဆိုတဲ့ဥစ္စာလို့သူတို့ပြီးသွားတဲ့ခါကျတော့ဒါအကောင်းမှုနဲ့ရလတ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဒါအစကောင်းလို့ပင်တိုင်းဆွနေသူနှူးရဲ့ဆွနေချက်တွေကနေကျွန်တော်ဒီလိုပဲနားလည်မိပါတယ်။ပင်တိုင်းဆွနေပြတဲ့ဥအောင်သူငယ်အီစုသူဦးစီသူအောင်မြင့်တရားပောင်းဆွနေသူသောတာရှင်တွေအားလုံးနဲ့နားဆင်သူသောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်အကြောင်းအရာတစ်ခုနဲ့ကျွန်တော်တို့ဆွနေကြပြီပါပေါ့ခင်ဗျာ။
ကိုကြော်ကြော်သိဆွေးနွေးတင်ဆက်တဲ့စနေညဒိုင်းရိုက်လီလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီထိဆက်လက်ကြီးညာပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ကိုကစားပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှဖြစ်ပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတခြားကမ္ဘာကောင်ဆောင်တွင်းနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားတရုတ်နိုင်ငံဟန်ဂျိုးကိုစနေနေ့နေ့ခင်းပိုင်းမှာရောက်ရှိပါရယ်ညီလာခံမကျင်းပခင်မှာတရုတ်သမ္မတရှီကျင်းပင်နဲ့အိုဘားမားတွေ့ဆုံမှာပါထိပ်သီးညီလာခံကိုတနင်္ဂနွေနဲ့တနင်္လာနေ့ရက်ကျင်းပမှာဖြစ်ပြီးတင်ညီလာခဲ့ပြီးရင်တော့မစ္စတာအိုဘားမားဟာလာအိုစ်နိုင်ငံဗီယန်ဂျင်းကိုဆက်လက်ထွက်ခွာပြီးအင်္ဂါကနေကြာတာပတိနေ့ထိကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါရယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန္ဒာဒီကနေ့စနေညနေမော်လယ်3နာရီကျော်မှာမြန်မာနိုင်ငံလေးဆိတ်ကိုဆက်ရောက်လာခဲ့ပါပြီ။မစ္စတာအာနန္ဒာစက်တင်ဘာလ5ရက်နေ့မှာအမျိုးသားပြန်လည်တင်မြင့်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးနောက်မှာပူရဲသတင်းစာရှင်းလင်းပွဲပြုလုပ်မှာပါ။အဲဒီနေ့မှာပဲမစ္စတာအာနန္ဒာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကြေညာမှလည်းဖြစ်ပါရယ်။မစ္စတာအာနန်သူကရခိုင်ပြည်နယ်စစ်တွေမြို့ကိုစက်တင်ဘာလ6ရက်နေ့ခုနှစ်မှာသွားဖို့ရှိပါတယ်။သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းရခိုင်ပြည်နယ်တွင်းတပ်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့ကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့လည်းရှိပါတယ်။ American Birang Su Eleven Oklahoma Oklahoma Pinema Sinene Managa Pin A Nga Tadama Chao Shire Mingalin the Kut Lotwa Bi American Eleven Ga Data Atom Myanmar Tingalin Lotago Ti Lai Ja Ba Le Khu Chain Ni Ro Dan Ya Ya Le Tadin Ma Shi De Be Oklahoma City Myo Khan Nwe Ga Ro Pyet Si Song Shou Mu Le Phit Khe De Lu Pyo Chaung Eri Phak Ka La Le Tadin Nwe Ma Pho Pya Cha Ba Le
Tadin Chin Chauk Go Nan Law Chin Ja Bi Ka Da Ba Di Nya Season Thau Lo Yin Mu Ga Ma Su Mon Phit Pi Ro Engineer Ga Ro Russia Smith Phit Ba Le View American Tan Nyan Ni Kin Myanmar Ba Da Season Ni Go Myanmar San Daw Chin Nya 9 Nai Ga Ni 10 Nai Ti Line Lo Meter 24 25 30 Ni 50 ແລະລາຍມີຕຽ190ໂຕກະນີ້ອັນລွှင့်ໄປແກ່ລະວ່າ
This program has come to you from the Voice of America, Washington.